Welcome to the Voice of America in Burmese.
မင်္ဂလာပါနဲ့ခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ14ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းနံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တန်းညူပါ။ဒီနေ့ကြီးညာပြမဲ့သတင်းတွေထဲမှာတော့ထိတ်တန်းလျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကိုမလွှဲဘဲနဲ့ထင်းသိမ်းထားတာနဲ့ပတ်သက်ပြီးတော့ဆွဲချက်တွေမှာသူအပြစ်မရှိဘူးဆိုပြီးတော့သမ္မတဟောင်းဒေါ်နယ်ထရန့်ကတရားဥပဒေလာရောက်ထွက်ဆိုပါတယ်။နောက်တော့ရုရှားကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်တဲ့နေရာမှာယူကရိန်းတွေတိုးတက်မှုရနေပြီးတော့လာမယ့်လနေတိုးထိတ်တန်းခေါင်းဆောင်တွေတွေ့တဲ့အခါမှာယူကရိန်းကိုစီးအထောက်ပံ့တွေပို့တိုးပေးဖို့ခံမှန်းတဲ့ဆိုပြီးတော့နေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုလန်ဘတ်ကပြောဆိုပါတယ်ဒီလိုမျိုးထိတ်တန်းရောက်တဲ့နေ့ကိုဦးတင်မောင်တန်းတဲ့သူကြီးညာပြသဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသားညိုရေဒီကနေ့မကြခင်ကြားကြတဲ့အထဲမှာတော့
ဒီနေ့ငယ်တွေကိုကာကွယ်ပေးတဲ့ရန်နေရကအခုအချိန်အခါမှာလုံးဝပြတ်သီးနေတယ်ဒါကလေးငယ်ကိုအဓိကထားပြီးတော့
ခုကြားခဲ့ရတာကတော့ကလေးလုံသားနဲ့ပတ်သက်တဲ့သုံးသက်ချက်အမှန်အပြည့်စုံကိုသတင်းတွေပြီးမှကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရေဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ်
ထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကိုမလွှဲဘဲနဲ့ထိမ့်သိမ်းထားတာနဲ့ပတ်သက်ပြီးတော့ဆွဲချက်တွေမှာသူအပြစ်မရှိဘူးဆိုပြီးတော့သမ္မတဟောင်းဒေါ်နယ်ထရန့်ကတရားရုံးမှာလာရောက်ထွက်ဆိုပါတယ်။သမ္မတတာဝန်ကုံဆုံးပြီးတဲ့နောက်လျှို့ဝှက်မှတ်တမ်းတွေကိုမလွှဲပြောင်းတာမှန်မှန်ကန်ကန်မထိမ့်သိမ်းတာတွေနဲ့ဆက်ဆက်ပြီးတော့သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်38ခုနဲ့ဂျူရီအဖွဲ့ကဆွဲဆိုထားတဲ့ပုံမှာဖလော်ရီဒါပြည်နယ်မိုင်းမီမှာရှိတဲ့ဖက်ဒရယ်တရားရုံးမှာလာရောက်ထွက်ဆိုသွားတာပါ။သမ္မတဟောင်းထရန့်တရားရုံးကိုလာရောက်ဖို့အတွက်တရားရုံးအနီးတစ်ဝိုက်မှာလုံခြုံရေးတွေထူးထပ်ထပ်ချထားသလိုပဲသူကိုထောက်ခံသူရာကနန်းလည်းတရားရုံးပြင်ပမှာစူဝေးခဲ့ကြပါတယ်။တရားရုံးကိုလည်းအထွတ်ဆုံမဲ့နေ့မှာသူကိုထောက်ခံသူတွေစူဝေးကြဖို့ဆိုပြီးတော့ဒေါ်နယ်ထရမ့်ကလှုပ်ဆော်ပြောခဲ့ပေမဲ့လူစုလူဝေးနဲ့အကြမ်းဖက်မှုတွေဖြစ်မလားဆိုပြီးတော့စိုးရိမ်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအင်္ဂါနေ့ဒီတရားရုံးကြားနာမှုကတော့ချောမွေ့ဝေးပြီးဆုံးခဲ့ပါတယ်။သူ့ပေါ်ဆွဲချက်38ခုလုံးမှာအပြစ်မရှိဘူးလို့ဖရက်တရားသူကြီးဂျိုနာသန်ဂုတ်မန်ရှိမှောက်မှာသမ္မတဟောင်းထရမ့်ကထွက်ဆိုပါတယ်။ဆမ်မနာ49မိနစ်နာပါတဲ့ဆွဲချက်ဒီထဲမှာတော့သမ္မတထရန့်က2022ခုနှစ်ဇန်နဝါရီလအင်ပီရိုကထွက်သွားပြီးတဲ့နောက်ထိတ်တန့်လျှို့ဝှက်မှတ်တမ်းပေါင်းရာခိုင်နှုန်းကိုမာလာကိုသူ့ရဲ့ဆိုင်ကိုယူဆောင်သွားတယ်ဆိုပြီးတော့ဆွဆွထားပါတယ်ဒီအဲ့ဒီမှတ်တမ်းဒီထဲမှာအမေရိကန်ရဲ့နျူကလ িয়ার စီစဉ်တွေအမေရိကန်ရဲ့မဟာမိတ်တွေရဲ့အားနည်းချက်တွေကိုစမ်းစစ်ထားတာတွေပါတယ်လို့ဆွဲချက်စာထဲမှာဖော်ပြပါတယ်ဒါရီဟာအမေရိကန်ပြည်တော်စုရဲ့လုံခြုံရေးကိုပါချင်းချောက်မှုဖြစ်တယ်လို့ဆိုရတယ်အခုညပိုင်းမှာတော့ New Jersey မှာရှိတဲ့သူပိုင် Golf Club မှာသူထောက်ခံသူတချို့ကိုသမ္မတဟောင်း Trump မိကုံးပြောဖို့ရှိတယ်လို့သိရှိရပါတယ်ခင်ဗျာ
။မနေ့အင်္ဂါနေ့တုန်းကမိုင်အမီမြို့တရားရုံးမှာ American သမ္မတဟောင်း Trump အမှုရင်ဆိုင်တဲ့အခါဆန္ဒပြသူ 9,000 ထိရှိနိုင်တယ်လို့လူကြိုရေးတာဝန်ရှိသူတွေကခန့်မှန်းထားပေမဲ့ Trump ထောက်ခံသူရာခိုင်နှုန်းနောက်ပဲလာရောက်ဆန္ဒပြကြတာကိုတွေ့ရပါတယ်။အကြမ်းဖက်တာတွေလည်းမဖြစ်ပွားခဲ့ပါဘူး။တမန်သူတွေရဲ့အမြင်မှာလည်းအမျိုးမျိုးကွဲပြားနေကြတာကိုတွေ့ရပါတယ်။ထိတ်တန့်ချိုးဝဲစာရစာရန်တွေကိုတွေ့ခဲ့တဲ့ထရမ့်ရဲ့မာလာကိုအိနာကလာပြီးငားမြားလေးရှိတဲ့စစ်ပြန်ရဲဘော်လာရီပပဒလီကတော့ထရမ့်မှာအမခန်းတံပရာတယောက်ဖြစ်ပါတယ်လို့ဆိုပါတယ်။အဲ့ဒီအနီးမှာပဲနေတဲ့အန်နဲ့မော်ရင်းတို့ကတော့တံပရာဟောင်းထရမ့်မှာအတတ်ကြီးမားသူတိုင်းပြည်ပေါ်တကယ့်ကိုအလေးမထားတဲ့သူဖြစ် AP သတင်းဌာနကိုပြောပါတယ်။ထရမ့်ရဲ့နိုင်ငံရေးသမားတက်တန်းကရေးတွက်လို့ရနေပြီလို့သူတို့ကထင်ကြပါတယ်။ထရမ့်ရဲ့ရှင်းနေအလီနာဟဘာကတော့အစိုးရရှေ့နေတွေဟာတမတ်မကြကြတော့ပဲနိုင်ငံရေးစိတ်ဆော်မှုကြီးမားသူတွေဖြစ်နေတယ်လို့ CNN နဲ့ဒိန်းထားတာကိုပြောလိုက်ပါတယ်ဒီရှေ့နေတွေကလို့တမျိုးမလို့တမျိုးနဲ့စံနှုန်းနဲ့တရားရုံးစနစ်ကိုသူတို့ကတိတ်တဆိတ်ပြိုးထောင်နေကြတယ်လို့လည်းသူကဆွဆွဲတော့ပါတယ် Republican Party ကောင်းဆောင်တွေကတော့အမှုအကြောင်းထက်တရားရေးဌာနကိုတိုက်ခိုက်ပြောကြားကြပြီးမဲ့ Trump ရဲ့ပြန်ပယ်လက်ဖြစ်ဒုတိယသမ္မတလည်းဖြစ်တဲ့ Mike Pence ကတော့စီအန်အန်ကလုပ်တဲ့မဲဆန္ဒရှင်တွေနဲ့အမေးဖြေပွဲမှာဒီမှုနဲ့ပတ်သက်ပြီးသတိကြီးကြီးထားဖို့ပြောပါတယ်။နောက်ပိုင်းမှာတော့တရားရေးဌာနပေါ်လူတွေရဲ့အမြင်ကအထင်သေးအမြင်သေးဖြစ်သွားမှာကိုစိုးရိမ်တဲ့အကြောင်းပြောကြားသွားခဲ့ပါတယ်
။ရုရှားကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်တဲ့နေရာမှာယူကရိန်းတွေဟာတိုးတက်မှုရနေပြီးတော့လာမယ့်လနေတိုးခေါင်းဆောင်တွေဆုံတွေ့တဲ့အခါမှာယူကရိန်းပေါ်မှာစီးအထောက်ပံ့တွေပို့တိုးပေးဖို့ခန့်မှန်းထားတယ်လို့နေတိုးမြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့အတွင်းမှုချုပ်ဖြစ်တဲ့ယန်စတိုလန်ဘတ်ကပြောပါတယ်။ မရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဂျီလိုမာတွေ့ဆုံစဉ်မှာယန်စတိုလန်ဘတ်ကအခုလိုမှတ်ချက်ပြီးပြောသွားတာဖြစ်ပါတယ်။ယူကရိန်းတပ်တွေရဲ့တံပြန်ထိုးစစ်မှာမြေပြင်မှာတိုးတက်မှုရနေတယ်လို့ NATO အတွင်းမှချုပ်ကပြောပါတယ်။လစ်သနီးရီးယားမြို့တော်မှာ NATO မဟာမိတ်တွေရဲ့ထိပ်တီးညီလာခံကိုလှုပ်ဖို့ပြင်နေပြီးတော့ယူကရိန်းကိုထောက်ပံ့ကူညီရဖို့နောက်ထပ်ခြေလှမ်းတွေရှိလာမယ်လို့ခန့်မှန်းရပါတယ်။သမ္မတဘိုင်ဒန်ကတော့အမေရိကန်အနေနဲ့ NATO နဲ့ပတ်သက်ပြီးတော့ပိုင်းဖြတ်မှုဟာအခိုင်အမာကိုရှိတယ်လို့ပြောပါတယ်။အဲ့နောက်တော့ယူကရိန်းကိုနောက်ထပ်စီးအကူအညီဒေါ်လာ325သန်းပေးဖို့အမေရိကန်ဆွေးနွေးကကြေညာခဲ့ပါတယ်။Jan Stoltenberg ဟာ NATO ရင်းမှုချုပ်အနေနဲ့ကိုးနှစ်ကြာတာဝန်ယူခဲ့ပြီးတော့အခုဒီစက်တင်ဘာလကုန်မှာတာဝန်သက်တမ်းကုန်မှုရှိပါတယ်။သူ့နေရာမှာဘယ်သူကိုအစားထိုးမလဲဆိုတဲ့တူညီရဲ့သဘောထားမျိုးကထွက်မလာသေးပါဘူး။ Stoltenberg တာဝန်ယူနေချိန်အတွင်းမှာ NATO ဖွဲ့ဟာစုစည်းစည်းရှိခဲ့တယ်လို့အင်ဂျီလိုပြောခွင့်ရသူကပြောပါတယ်။ NATO ကောင်းဆောင်ဖြစ်တဲ့ဘယ်သူဆက်ဆံဘယ်သူကိုဆက်ခံထားမလဲဆိုတာကိုတော့သမ္မတဘိုင်ဒန်ကိုယ်တိုင်လည်းမဆုံးဖြတ်ရသေးဘူးလို့အင်ဂျီလိုပြောခွင့်ရသူကပြောခဲ့ပါတယ်။ရုရှားသိမ်းပိုက်မြေတွေကိုပြန်သိမ်းပိုက်ဖို့ယူကရိန်းကကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုမျိုး NATO အတွင်းမှချုပ်ရဲ့အမေရိကန်ပြည်တော်စုခီးစဉ်ဖြစ်လာတာပါ။ယူကရိန်းတပ်ပြန်ထိုးစစ်နဲ့ပတ်သက်ပြီးတော့ပြောဖို့အချိန်စောသေးပေမဲ့ယူကရိန်းကနေရာများများကိုပြန်သိမ်းပိုက်နိုင်လေလေတစ်ဖက်မှာညှိနှိုင်းမယ်ဆိုလို့ရှိရင်အသာစီးရလေလေပဲဆိုပြီးတော့ NATO အတွင်းမှချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရုရှားကဒုံးကျည်နဲ့ပြစ်ခတ်ခဲ့တာကြောင့်ယူကရိန်းသမ္မတ Volodymyr Zelensky ဘွေးရမြေ Kryvyi Rih မှာအနည်းဆုံးလူ၁၀ယောက်သေဆုံးပြီး25ဦးဒဏ်ရာရသွားကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကအင်္ဂါနေ့ကပြောလိုက်ပါတယ်။ရုရှားကပြစ်တဲ့ခရစ်ဒုံးကျည်14ဆင်းနဲ့က10ဆင်းနဲ့အီရန်လို့ဒရုန်း၄ဆင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။ရုရှားတိမ်ပိုက်နိုင်မြေတွေကိုပြန်ရဖို့ရွေးချက်နဲ့တံပြန်ထိုးစစ်အရင်ဘက်ကစကြဲကရွာ9ရွာကိုပြန်နဲ့တိမ်ပိုက်ခဲ့ပြီလို့ယူကရိန်းကတနင်္လာနေ့ကပြောခဲ့ပါတယ်။ယူကရိန်းကကြိုးစားတဲ့အတိုင်းအောင်မြင်လိုက်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဆိုပါတယ်။ယူကရိန်းကိုထောက်ခွာရမှာအမြင့်ဆုံးထောက်ခွာနိုင်အောင်ခုဆက်လက်ဆောင်ရွက်နေကြောင်းဘလင်ကင်ကသတင်းထုတ်တွေကိုပြောခဲ့တာပါအနာဂတ်မှာရုရှားချူချော်လာမှာကိုတားဆီးနိုင်အောင်လဲတားရှိခံမဲ့ပတ်မုံးမှုတွေပေးနေပါတယ်လို့သူကဆိုပါတယ်ယူကရိန်းမှာသမ္မတပူတင်ကြီးမန်းတဲ့တောင်းကနေပြောမယ်ဆိုရင်ဒါကမဟာဗျူဟာကြဆုံသွားပြီးခဲ့ပါပြီလို့ဆိုပါတယ်ဒါကတိတ်ကိုအရေးကြီးပါတယ်လို့လဲမစ္စတာဘလင်ကင်ကပြောကြားသွားခဲ့ပါတယ်ပြင်သစ်ကလည်းလာမယ့်ရဲတပ်တပတ်တွေမှာလက်နက် KMB ကြောင်းနဲ့လက်နက်တပ်ဆင်ထားတဲ့ရင်းတွေကိုဆက်လက်ပို့ပေးမယ်လို့သမ္မတ Emmanuel Macron ကကတိပြုလိုက်ပါတယ
်။ UAE American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5မီတာ24 kHz 11.13 ညာ5မီတာ40 kHz 8413ညာ5မီတာ51 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
် View American တန်ကနေပြီးတော့မနေ့ပိုင်းမြန်မာဘာသာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်နိုင်ငံတကာငွေကြေးဖွဲ့စည်းတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေပေါ်မှာတရုတ်ရဲ့ဩဇာကြီးလာတာကိုတံပြန်ဆောင်နိုင်သူတွေဖြစ်တယ်လို့ American ဗန်နိုင်းဝန်ကြီး Janet Yellen ကပြောဆိုသွားပါတယ် Republican ဥဆောင်တဲ့အောက်လွှတ်တော်ဗန်နိုင်းငွေကြေးကော်မတီမှာ American ဗန်နိုင်းဝန်ကြီးဂျာနာစစ်ဆေးခံခဲ့တာဖြစ်ပြီးတော့IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့နဲ့ World Bank ကမ္ဘာ့ဘဏ်တို့ဟာ American စံတန်မိုးတွေကိုထင်ဟပ်စေတဲ့ဂျားဖွဲ့စည်းတွေဖြစ်တယ်လို့ဗန်နိုင်းဝန်ကြီးယေလန်ကပြောသွားပါတယ်။ဒီဖွဲ့စည်းတွေကို American ကဥဆောင်နေမှုဟာဇီကော့တစ်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ထိစပ်စီမှုအတွက်အဓိကနည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။ဒီငွေကြေးဖွဲ့စည်းတွေကအထောက်ပံ့အကူအညီတွေဟာတရုတ်နိုင်ငံလိုမျိုးပွင့်လင်းမြင်သာမှုမရှိဘဲနဲ့တစ်ဖက်ကလည်းမချိတဲ့မစ်ရှင်နိုင်ငံတွေကိုအရေးတကြီးတံပြန်ဖို့ဖြစ်တယ်လို့လည်း American ဗန်နိုင်းဝန်ကြီးကပြောသွားပါတယ်။အခုလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုဩဇာလွှမ်းမှုအတွက်အပြိုင်ကျူးစားနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကွာဟချက်ကိုဗန်နိုင်းဝန်ကြီးရဲ့အခုမှတ်ချက်တွေကထောက်ပြနေပါတယ်။ဆင်းရဲတဲ့နိုင်ငံအများပြားဟာဒေါ်လာဘီလီယံနဲ့ချီတဲ့နိုင်ငံကြားကျွေးမီတွေကိုပြန်မဆက်နိုင်တာကြောင့်စီးပွားရေးမတည်မငြိမ်ဖြစ်တာစီးပွားရေးပြည့်ရုံးတာတွေကိုရင်ဆိုင်နေရတာပါ။ဒီလိုအချိန်မှာပဲတရုတ်နိုင်ငံဟာကမ္ဘာအကြီးဆုံးနဲ့ဒုက္ခတွေ့တဲ့နိုင်ငံတွေကိုကျွေးမီမလျော့ပေးတဲ့ကျွေးမီနိုင်ငံလည်းဖြစ်လာပါတယ်။လွှတ်တော်ကော်မတီရဲ့ Republican ခေါင်းဆောင်တွေကတော့ကမ္ဘာ့ဘာနဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့တို့ဟာဖွံ့ဖြိုးဆဲနိုင်ငံတွေကိုစီးပွားရေးတိုးတက်အောင်လုပ်ပေးရမယ့်ရည်ချက်ကနေပြီးလမ်းလွှဲနေတယ်ဆိုပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေကိုပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ American နိုင်ငံကစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေကိုဥမာဖြစ်တပ်ပရဘိုင်ဒန်ဆွေကထုတ်ပြန်လိုက်ပါတယ်။နိုင်ငံခြားထောက်လှမ်းရေးစောင့်ကြည့်ဥပဒေရဲ့အခန်း9နှစ်ဟာဒီနှစ်ကုန်မှာတက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက်လွှတ်တော်ကတက်တန်းတိုးပေးဖို့ကြိုးစားတဲ့အနေနဲ့အခုလိုထုတ်ပြန်လိုက်တာပါ။အထက်တော်တရားရေးကော်မတီကအင်္ဂါနေ့မနေ့က FBI လိုပဲလူသိများကြတဲ့ Federal စုံစမ်းစစ်ဆေးရေးဘူရိုရဲ့တင်ပြချက်တွေကိုကြားနာခဲ့ပါတယ်။ဒီဥပဒေကထောက်လှမ်းရေးဌာနတွေအနေနဲ့နိုင်ငံခြားကဝင်လာတဲ့ email တွေနဲ့ဖုန်းခေါ်လာတွေကိုစောင့်ကြည့်နိုင်ခွင့်ပေးထားတာပါ။ Electronic နည်းပညာသုံးစောင့်ကြည့်ရေးအစီအစဉ်ကြောင့် hackers တို့သိကြတဲ့တခြားသူတွေရဲ့ internet ကိုခိုးဝင်သူတွေနဲ့ဘေးမျိုးစား fentanyl မျိုးစေးဝါးမောက်ကူတာတွေကိုဖော်ထုတ်နိုင်ခဲ့တယ်လို့အစိုးရကတော့ပြောပါတယ်။ Federal Muse say what your money got Lucona Dongwe at that social garaba. The only thing I do with Sanchin Jadure Bochia and Sanchira Gole, the Ure Tadado Bolo Abo DAP, a suaga in Piazza Vade.
In a name that saw I know, Britain again, Nottingham, New Lambo, Ludong, Tisungere, Takai Muma, then the Ashidu, those at the Nay, you and Mudago, Britain Yega, Pansigare, Eluha, Kanua Pier, Takato, John to Nugu, Dane, Takai Kedru, now tell up by you and Mudat Ugule, Dane, Takai Kerawa, right now, Elu Yegau, Jumo Miro, Lamo Kido, Tongu, Gane, Piatai Kerelu, Yega, Piore, Gane Tata Jamu, Uha, Sioma, Suyare, Chini, Machini, Lu Piore, Bajan Kulu, Takai, the Lesuraguro, Champamu, Tampian, Yashirin, do, Nottingham.
ကျွန်တော်နိုင်ငံမှာအဆောင်အခါကိုယ်ွယ်မှုကြောင့်အင်္ဂါနေ့မှာလူပေါင်းတေးခဲ့သူဥလူပေါင်း300ကျော်သွားပြီဖြစ်ပါတယ်တတော်တဲ့မှာအလောင်းတွေကိုစွမ်းကပြန်ပေါ်ခဲ့ရတာခုလိုတွေ့ရှိလိုက်တာဖြစ်ပါတယ်ဒေသကြသူတွေဟာတရင်ကောင်းနိုင်ငံတကာဖျားကြောင်းလို့အဓိပ္ပာယ်ရတဲ့ good news international church ဖျားကြောင်းအဖွဲ့ဝင်တွေဖြစ်ကြပါတယ်သူတို့ကိုယ်တိုင်ရောကလေးတွေကစာငတ်ခံအသေးခံညအဖြစ်ကမ္ဘာမပြတ်ပြီးကောင်းကင်ဘုံကိုရောက်နိုင်တယ်လို့ခေါင်းဆောင်ဖြစ်သူပေါ်မက်ကန်ဂျီက ဟော့ပြော့ခိုင်းစီကကြောင့်ဆွဆွဲခဲ့ပါတယ်။ကညာနိုင်ငံရဲ့အရှိတောင်ပိုင်းရှကာဟိုလာတက်တော်ကလူတွေအစုလိုက်ပြုတ်လိုက်မြုပ်ထားတာကိုဖော်လိုက်တဲ့အခါရုပ်လောင်းစကူလောင်းကိုထပ်မံတွေ့ရှိတာကြောင့်အခုစုစုပေါင်းသေသူ300 300ဖြစ်သွားခဲ့တာပါ။လူပေါင်း600ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့ဒေသခံအရာရှိရိုဒါအိုယာချန်ကပြောပါတယ်ခဗျာ။ တတိယမနက်ခင်းနောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုကိုသားညူနဲ့သူကြေညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်တော့မှာပါမြန်မာနေ့အကြောင်းမပြောမီပထမဦးဆုံးဖြစ်ကလေးလှုပ်သားတွေအကြောင်းတင်ပြချင်ပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့စီးပွားရေးချွတ်ချုံကြမှုကြောင့်လုပ်ငန်းတွင်ကွင်းနေမှာကလေးလှုပ်သားအရေးအတွက်ဟာဆက်ပြီးတိုးဝါနေပြီးသူတို့ကိုအကာအက န်ဝင်းအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကအသက်5နှစ်နဲ့18နှစ်ကြားကလေးတသန်းကျော်ဟာလုံခြုံရေးနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေကိုထိခိုက်စေတဲ့အလုပ်တွေကိုလုပ်နေရကြောင်းအပြည်ပြည်ဆိုင်ရာအလို့သမားများအဖွဲ့ချုပ် ILO ကပြောပါတယ်မြန်မာနိုင်ငံကလေးသူငယ်အခွင့်အရေးဥပဒေအရအသက်14နှစ်အောက်ကလေးတွေကိုအလို့သမားဖြစ်ခိုင်းစေခွင့်မရှိပေမဲ့စင်ရဲမွေတည်မှုအလို့သမားဥပဒေမခိုင်မမှုပညာသင်ကြားခွင့်မရရှိမှုနဲ့အခြားအကြောင်းတွေကြောင့်ကလေးလူသားဥယေရှင်သန်ကြီးထွားလာနေတာပါကလေးလူသားရေအတွက်ကိုရှော့ချဖို့အဖွဲ့အစည်းတွေကကြိုးစားခဲ့ပေမဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ပုံများလာနေတယ်လို့တွက်ဆရကြောင်း EAOD ဥပဒေပညာသင်ကြားရဲ့ဒါရိုက်တာဦးမင်းသွင်က VOA ကိုပြောပါတယ
်ကျွန်တော်တို့စမကအရင်ကလေးကလည်းဒါတရားဥပဒေစိုးမိုးနဲ့ပတ်သက်ပြီးတော့လည်းဒါအားနေတယ်ပေါ့နော်အားနေတယ်ပေါ့ဆိုလိုချင်တာကတော့ကျွန်တော်ပြီးခဲ့တဲ့2019-2020ဒီ NLD ဆွေးနွေးလက်ထက်မှာတော့ကျွန်တော်တို့ကတော့ပုံလင်းမြေတာမှုရှိလာတဲ့အညာကျွန်တော်တို့ဒါဒီအပေါ်မှာမှဒါ focus ထားတဲ့အခွင့်အစီအရေးရန်တရားတွေကတော့ကျွန်တော်တို့ပေါ်လာတာပေါ့ဒါဆိုအဲ့ဒီကာလအနာမောကကျွန်တော်တို့ကခရီးသွားနဲ့ပတ်သက်ပြီးတော့မှဟိုရှော့ချတဲ့နေပမာဏကအင်မတန်ကိုနည်းပါသေးတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာမှစစ်တပ်ကအာဏာသိမ်းတဲ့အခြေအနေမှာကတော့ကျွန်တော်ပို့ခရီးလုပ်သားတွေကပို့ပြီးတော့မှများလာနိုင်တဲ့အနေအထားမျိုးမှာရှိရလို့တော့ကျွန်တော်တို့ခံမှန်းပါပဲဗျာ
မြန်မာနိုင်ငံမှာအခုဆိုရင်မိသားစုဝင်ငွေအတွက်ခလေးတွေကိုလည်းလုပ်ငန်းခွင်တွေကိုဆေးလွှတ်နေရပါတယ်စိုက်ပျိုးရေးကုန်ထုတ်လုပ်ငန်းအထည်ချုပ်လုပ်ငန်းအိမ်တွင်းဝန်ဆောင်မှုနဲ့တပ်တုတူးဖွဲ့ရေးလုပ်ငန်းတွေမှာကလေးလူသားတွေအရင်ကတည်းကအများအပြားရှိနေနေပြီဖြစ်ပါတယ်အခုအချိန်မှာတော့ကလေးလူသားခေါင်းပုံဖြတ်မှုလို့ကိစ္စတွေကိုအလို့ရှင်တွေကပျောင်ပျောင်တင်းတင်းချိုးဖောက်လာနေတယ်လို့ကလေးသူငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်အဖြစ်တာဝန်ယူခဲ့သူဦးတန်းထိုက်က VOA ကိုပြောပါတယ
်ကလေးသူငယ်တွေကိုကာကွယ်ပေးတဲ့ရန်နေရာကအခုအချိန်ခါမှာလုံးဝပြတ်သီးနေတယ်ဒါကလေးသူငယ်ကိုအဓိကထားပြီးတော့တော့မဲ့ဖူကက်တပတ်မှန်းကလည်းဟိုရန်နေရာတွေကဟိုအလွန်ပဲဖြည့်ပွေးလေးလံနေတယ်။တကယ်ဆိုလို့ရှိရင် Time Right Comedy Village အစင်းရှိတဲ့လူမှုဝန်ထမ်း online headline hotline ရရှိမယ်။နောက်ပြီးတော့ဒီကလေးတငယ်တွေနဲ့ပတ်သက်တဲ့ကူညီပံ့ပိုးပေးရမယ့်ရန်တပ်ဖွဲ့ရန်နေရာကလည်းတော့ဒီအရေးကိုပုံမှန်ဆောင်ရွက်ခြင်းမရှိဘူ
း။ ILO အဖွဲ့ကတော့အခု2023ခုနှစ်မှာအားလုံးအတွက်လူမှုတရားမျှတမှုပေါ်ဆောင်ဖို့နဲ့ကလေးလူသားအဆုံးသတ်ဆိုဆိုတဲ့ဆောင်းဖို့နဲ့မြန်မာနိုင်ငံမှာလည်းကလေးတွေကိုအကာအကွယ်ပေးဖို့တိုက်တွန်းထားပါတယ်အနွမ်းပါဆုံးမိသားစုတွေတဲကကလေးတွေဟာဆိုးရတဲ့လူမှုစည်းဝါးရေးရဲ့တက်ရောက်မှုကိုပိုပြီးခံရနိုင်ခြင်းရှိတာကိုလည်းတင်းလာနေကကြားရောက်တဲ့ Kabalong Sanya, Kali Luta, Pabio Yenima, Aye Luga, the deep big Araba. A good Milagoma, American Lutmai, Winitanaga, Nanganagasa Sanita, when she do the net. Yamananga, Tweedre, Lutmata Magamia, Quejo, Tweed Song, Gaya Male, Samuzo Nima, Kali Luta, a den Adama, Kanze Mudego, Diga Tabi, Suenu Gajavade. A good way, Midazu Wingway, Yabu, Kali Lutariha, Samuzo, Techo Lunia, Murima. A car jingwe nene, a miapia, when you look at Nija Vilule, Kale Luta ye somewhere need to dig up, Joja Varik, ma?
Ujan way out, Tibiagaba. You crank lady, Jama Jomima, a good salabi, America, my chambare, my money, chop, to such a bare. America Birozu, now Changa, California, Pine, Muro, Sacramento, Pine, Ludo, Sauma, Nama, American, we attain my nigger, chimpa, Kabareti, Johnson, Woku, Ninja Ega, Susi, Timpia, Tabare.
California ยอมมาลุมุอไตวายด้วยเตยวินตะตะมะมะอไทมันนี่ผิดละอ๋อအခုဘာမတေးကိုဒီနေ့မှာစတင်လာလို့ပွဲစီစဉ်သူတွေကပြောပါတယ်အမေရိကန်မြန်မာအတိုင်းဝိုင်းကအတန်တွေတာဝန်ရှိသူတွေရဲ့နားရစီပိုးရောက်စေဖို့နဲ့မြန်မာပြည်ပြည်တွင်းကနိုင်ငံရေးနဲ့ပကတိအခြေအနေမှန်တွေကိုအမေရိကန်စိုးရနဲ့လွတ်တော်ကပိုးစိတ်ဝင်စားလာစေဖို့ရည်ရွယ်လာလို့ဆိုပါတယ်ဒီပွဲကိုတက်ရောက်လာတဲ့ကယ်လီဖိုးနီးယားပြည်နယ်အထက်လွှ သူ့အနေနဲ့တုံ့လောက်ကြောင်းနဲ့အမေရိကန်မြန်မာတွေအနေနဲ့ဒီအကြောင်းတွေကိုသက်ဆိုင်ရာကုဒေတာကဥပဒေပြုအမတ်တွေပိုးအာယုံစိုက်လာအောင်မပြတ်ထုတ်ဖော်ပြောဆိုနေဖို့အရေးကြီးတယ်လို့ဆိုပါတယ
် The principles of freedom justice
လူ့လက်ချင်းတရားမျှတမှုနဲ့ဒီမိုကရေစီဆိုတာကလူတိုင်းအတွက်ဖြစ်ရပါမယ်ကယ်လီဖိုးနီးယားမှာခံစားရသလိုမျိုးမြန်မာပြည်သူတွေလည်းခံစား권ရှိရပါမယ်မြန်မာပြည်မှာဘာမှမဖြစ်နေသလိုပုံမှန်အတိုင်းတွင်းကုန်တွေတွင်းလိုက်ပို့ကုန်တွေပို့လိုက်စီးပွားရေးတွေဆက်လုပ်နေတာမျိုးကမဖြစ်သင့်ပါဘူးမြန်မာပြည်မှာကလူအခွင့်အရေးချိုးဖောက်မှုတွေဖြစ်နေတာပါလို့တော်တော်အမတ်ကော့တစ်ကပြောသွားတာပါဒီဘာမတိကျင်းပါလာတဲ့သူမြန်မာအရေးအတွက်ထိရောက်တဲ့ပံ့ပိုးမှုရစေဖို့စစ်ကောင်စီကိုတိုက်ရိုက်ထိခိုက်နိုင်တဲ့အရေးယူမှုတွေဖြစ်အောင်လဲလွတ်တော်အမတ်တွေကိုတင်ပြတောင်းဆိုနိုင်ခဲ့တယ်လို့ဒီပွဲဖြစ်မြောက်ရေးဦးဆောင်စီစဉ်သူတူဖြစ်တဲ့ဒေါ်ယက်စမင်ကပြောပါတယ်စစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်တဲ့မြမရေနံနဲ့သဘောဝတန်းငွေလုပ်ငန်း MOG နဲ့ကယ်လီဖိုးနီးယားအစိုးရဆက်ဆက်နေတဲ့လမ်းကြောင်းတစ်ခုကိုပေါ်ထုတ်ချပြပြီးဒီလိုဆက်နွယ်မှုတွေရပ်ဖို့တောင်းဆိုခဲ့တာတွေရှိတယ်လို့ဒေါ်ယက်စမင်က VOA ကိုရှင်းပြပါတယ
်အရေးကြီးတာတစ်ခုကအော်ကယ်လီဖိုးနီးယားက pension fund နေမှာ MOG အတွက် MOG နဲ့ပတ်သက်နေတဲ့ company တွေနဲ့သူကအလုပ်ဟို investment တွေလုပ်နေတယ်အဲ့ဒါကိုသူ့ကိုသူနဲ့ဟိုတခြားအဖရီဘာမာ action committee တွေကဟိုဟို mix ဟို member တွေနဲ့သူ့ကိုတွားတွေ့တဲ့အခါမှာအဲ့ဒီ MOG နဲ့ပတ်သက်နေတဲ့ company တွေနဲ့အလုပ်လုပ်နေတဲ့ investment တွေကိုသူ့ pension fund နေမှာ California public70 expansion fund နေမှာမတုံးမှုအတွက်လို့သူ့ကိုတောင်းဆိုခဲ့ပါတယ
်။စီးပွားအင်အားကြီးချမ်းသာတဲ့ California ပြည်နယ်ရဲ့ပေးစင်ရံမုံငွေကအင်မတန်များပြားတဲ့ပမာဏဖြစ်နေလို့ချက်ချင်းဒီရင်းနှီးမြှုပ်နှံမှုတွေကိုပြောင်းထားတာမျိုးလုပ်ဖို့ခက်ခဲနေပေမဲ့စနေလွတ်တော်မှာ Cortis ဘက်ကပြန်ပြောတာကတော့ဒီကိစ္စကိုအမြဲစောင့်ကြည့်နေပြီးတိုးတက်ထူးခြားချက်တွေ၊သတင်းအချက်အလက်တွေကိုသူ့ကိုဆက်ပြီးမျှဝေပေးဖို့ပြောတယ်ဆိုပါတယ်။ဘာမာတေးပွဲကိုတက်ရောက်တဲ့နောက်ထပ်ပြည်နယ်လွှတ်တော်အမတ်တူဖြစ်တဲ့ Ben Allen ကလည်းမြမအရေးကိုအမြဲစိတ်ဝင်စားသူတူဖြစ်ပြီးမြို့သားညွေအစိုးရ NUG ကတာဝန်ရှိသူတွေအပါအဝင်မြမအရေးလှုပ်ရှားသူတွေနဲ့မပြတ်ထိတွေ့ဆက်ဆက်နေသူဖြစ်ပါတယ်။မြမအရေးတွေအရေးယူမှုတွေကင်းမဲ့နေတာပေါ်သူကစိတ်ပြတ်ကြောင်းဒီပွဲမှာအမတ် Ben Allen ကပြောခဲ့ပြီးတစ်ဖက်မှာလည်းဆရာနာရှင်တော်လိုင်းရေးကအောင်မြင်မှုတွေရနေတာကိုချေနှက်အားရမိတယ်လို့ပြောသွားပါတယ်။
Me as a great friend and supporter of your efforts.
မြမပြည်ရဲ့မိတ်ဆွေမြမအရေးကိုထောက်ခံပေးနေသူဖြစ်ကျွန်တော်ကိုသတ်မှတ်ပေးပါ။မြမပြည်အကြောင်းကိုကျွန်တော်ဆက်ပြီးထုတ်ဖော်ပေးသွားပါမယ်။မြမအရေးမှာထိရောက်တဲ့အရေးယူမှုမရှိဖြစ်နေတာကစိတ်ပျက်စရာပါ။ဒါပေမဲ့မြမပြည်ကနေမြေအများစုကစစ်ကောင်စီရဲ့အုပ်ချုပ်မှုအောက်မှာမရှိဘဲဖြစ်နေတဲ့အထိလူထုကပြန်တော်လှန်နိုင်နေတာအတွက်လည်းဂုဏ်ယူလေးစားမိပါတယ်လို့ဖြတ်တော်အမတ် Ben Allen ကပြောသွားတာပါ။ဒီပွဲရဲ့နောက်ထပ်ထူးခြားချက်ကတော့ American ရောက်မြန်မာတွေရဲ့ဒုတိယမျိုးဆက်မြန်မာ American လူငယ်လေးတွေကကို့မိဘဘိုးဘွားတွေလာခဲ့ရာတိုင်းပြည်အရေးအကြောင်းကိုနိုင်ငံရေးကျန်းမာရေးပညာရေးသဘောပတ်ဝန်းကျင်ရေးဒုက္ခသည်တွေအရေးအဆရှိသလိုရှုထောင့်စုံကနေလွှတ်တော်အမတ်တွေကိုတရိုက်တင်ပြခွင့်ရခဲ့တာပါလူငယ်တွေရဲ့တင်ပြချက်ကအင်ပတန်ထူးခြားတယ်လို့ပွဲတက်ရောက်ခဲ့သူတူဖြစ်တဲ့ Los Angeles မြို့ကဒေါ်ဆူဆူအေးကအခုလိုပြောပါတယ်
ဒီအမေရိကန်မှာမွေးတဲ့ကလေးတွေကိုယ်တိုင်ကအင်တိုက်အားတိုက်တဲ့ဆရာထက်တန်စွာတဲ့ပေါ့နော်ဗမာပြည်အတွက်ကိုဘာလို့ကူညီသင့်လဲဆိုတဲ့ဥစ္စာကိုတို့ရဲ့အပြင်တွေပြောသွားတဲ့အတွက်အမတန်ထူးခြားတဲ့ပွဲဖြစ်တယ်အာဒီပြောရမယ်ဆိုဒီအမေရိကန်မှာလုပ်တဲ့ဗမာပြည်အတွက်ပွဲတွေထဲမှာပေါ့တော်တော်ကိုထူးခြားတဲ့ပွဲဖြစ်တဲ့အဖွင့်ပွဲရအစလေဒီအမေရိကန် National အသံတချင်းကိုကလေးတွေအားဆိုတာပေါ့နော်ဟိုလုပ်တဲ့လုံရုံလုံစင်ပုံစံလေးလဲပြောင်းသွားတာပေါ့လေဒီနိုင်ငံနဲ့ပါဝင်ရအောင်လုပ်တဲ့ပုံစံမျိုးလေးဖြစ်တော့ဟိုဒီမှာဆိုရင်ဒီပွဲဘေးမှာဖြတ်သွားဖြတ်လာနေတော့ပါလေရက်ပြီးတော့ကြည့်ကြရ
ဒီပွဲမှာမိန်ငွန်းပြောခွင့်ရခဲ့တဲ့အသက်15နှစ်အရွယ်အထက်တန်းကျောင်းသူမခိုင်တန်စင်ဘွားကတော့မြန်မာပြည်ကလူတွေလို့သူတို့မခံစားရပေမဲ့ထပ်တူစာနာပြီးလူငယ်တွေအတွက်ရံမငွေရှာတာပညာရေးပံ့ပိုးတာအပါအဝင်လုပ်နိုင်တာအလုံးလုပ်ပေးခြင်းတယ်လို့သူ့စန္ဒကိုပြောပါတယ
်အခု military coup ပြမာနေမရောက်အောင်အဲ့ကလေးအများကြီးတက်ခိုင်းရ CNN မှာ6နှစ်ကောင်းလေးကတေးတာအဲ့ဟာမကောင်းမစိုးရဲ့အဲ့ဟာမရောက်အောင်ကလေးကိုမတက်အောင
်အမေရိကန်မှာမွေးဖွားကြီးပြင်းခဲ့လို့သူ့ရဲ့မြမစကားပြောကအကန့်အသတ်ရှိနေပေမဲ့မြမအရေးပေါ်စိတ်ဝင်စားမှုကလုံးဝမလျော့ပဲဘာမှဒေးလို့လှုပ်ရှားမှုတွေကိုပြည်နယ်လွှတ်တော်အဆောင်လိုနေရာတွေမှာပိုးလှုပ်လာနိုင်ရင်မြမအရေးအသီးအမှတ်ပြုမှုပိုးလာမှာဖြစ်လို့သူအနေနဲ့အားရခြေနဲ့မိတယ်လို့မခိုင်တန်စင်ဘွားကပြောပါတယ်မြန်မာလူငယ်တွေကိုလည်းအားတင်းထားဖို့မြန်မာအမေရိကန်လူငယ်လေးတွေကသတင်းစကားပါကြောင်းဘာမှဒီမှာပါဝင်ခဲ့တဲ့လူငယ်လေးတွေကပြောသွားပါတယ်ခင်ဗျာ
အမေရိကန်ကမြန်မာနဲ့အကြောင်းကိုကြီးကြီးတင်ပြခဲ့တာပါအခုခါမှာတော့နိုင်ငံတကာဘက်ကိုဥလက်ကြအောင်ပါယူကရိန်းကရိန်းငယ်တွေကိုရုရှားပိုင်နယ်ထက်ရွှေ့ပြောင်းခဲ့တာနဲ့ပတ်သက်ပြီးစာနာပြသူတွေဟာအမေရိကန်ပြည်တော်စုတဝန်ပြီးခဲ့တဲ့ဘက်ကစာနာပြခဲ့ကြပါတယ်VOA သတင်းတောက်နာတာရှာမိုဆိုဗာယာသတင်းပေးပို့ထားတာကိုကိုငိမ့်ချာကပြောပြပါမှာ
။ငါတို့ကလေးတွေအိမ်ပြန်ရောက်ရေးဆန္ဒပြလှုပ်ရှားမှုတွေကိုယာနဲ့ချီတဲ့ယူကရိန်းတပ်ကြောလှုပ်ရှားသူတွေကဥဆောင်ခဲ့ကြပြီးရုရှားနဲ့ရုရှားထိန်းချုပ်ထားတဲ့နယ်မြေတွေထဲရွှေ့ပြောင်းခံခဲ့ရတဲ့ယူကရိန်းကလေးငယ်တွေအရေးတောင်းဆိုခဲ့ကြပါတယ်။ကလေးအယောက် 2,000 လောက်တရားမဝင်ရွှေ့ပြောင်းခံခဲ့ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပြီးရုရှားကျူးကျော်မှုစပြီးကတည်းကကလေး400အောက်ပဲပြန်ရောက်ပါသေးတယ်။ Valery Goloborodov ကစီယက်တာမှနေတဲ့ Ukraine ဂုံတူးဆောင်ကောင်စစ်ဝင်ပါ။
As the sky is crying today, Ukrainian mothers and fathers
အခုဒီကနေ့ကောင်းကင်ကြီးငိုနေတယ်လို့ Ukraine မိဘတွေကလည်းသူတို့သားသမီးတွေအတွက်ငိုကြွေးနေရပါတယ်။ကျွန်တော်တို့တိုင်းပြည်ကိုအမြင့်ပြတ်အောင်လုပ်ချင်တဲ့ရုရှားတွေကကလေးတွေကိုပြန်ပေးဆွဲသွားတာပါ။ကျွန်တော်တို့ကလေးတွေကိုပြန်ပေးဆွဲပြီးတော့ရုရှားတွေဖြစ်လာအောင်အတင်းအကျပ်ပုံသွင်းပေးနေတာပါဒါမျိုးအောင်မြင်မှာမဟုတ်ပါဘူ
းပြီးခဲ့တဲ့အပတ်ကပဲရုရှားကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကိုကြားနာမှုစတင်ခဲ့ပြီးယူကရိန်းနိုင်ငံထဲကကလေးတွေကိုရွှေ့ပြောင်းပေးတာဟာလူသားချင်းစာနာမှုအရာဖြစ်ပြီးမိသားစုပျောက်နေတာမျိုးမဟုတ်ရင်သဘောတူညီချက်အမြဲယူပါတယ်လို့ရုရှားဘက်ကပြောပါတယ်အန်နာခရီယန်ကိုခိမ်းဟာယူကရိန်းနိုင်ငံမလီမျိုးကပြီးခဲ့တဲ့နှစ်ကပြောင်းလာခဲ့သူပါ
Bahato jetei Russia prosto
ခလေးတွေအများကြီးကိုပဲရုရှားကခေါ်သွားတာပါခလေးတွေအများကြီးမှာစိတ်ပိုင်းဆိုင်ရာထိခိုက်ခဲ့ရပါတယ်ညာဘက်တွေဆိုရင်ကောင်းကောင်းအိပ်မပျော်ပါဘူ
းဝါရှင်တန် DC မြို့တော်ကဆန္ဒပြပွဲမှာဆိုရင်လေယူကရိန်းမှာတမိုင်းတကြော့ပြန်ဖြစ်တာပဲလို့တက်မန်တက်ကြွလှုပ်ရှားသူချီမန်အိုးကပြောပါတယ
် We want those children to be returned home
ဒီခလေးတွေအိမ်ကိုပြန်ပို့ပေးစေချင်ပါတယ်သူတို့ဟာယူကရိန်းကပါသူတို့ရဲ့မိသားစုတွေထံကိုပြန်ဝင်ရတဲ့မှာတယ်ကလေးတိုင်းပါပဲသူတို့ကကလေးတွေကိုတတ်တယ်ဆိုရင်လည်းကြည်ခွဲစရာပါကျမတို့ဝမ်းနဲ့ကြည်ခွဲရပါတယ
် Los Angeles မြို့ကဆန္ဒပြပွဲကိုရောက်လာတဲ့ Keith မြို့ကဒုက္ခသည် Irina Damchi Shina ဟာဆိုရင်လည်းသူ့သမီးလေးဘေးကင်းစေဖို့အတွက်တိုင်းပြည်ကထွက်လာခဲ့ကြောင်းပြောပါတယ
်တချို့လူတွေကဘာတွေဖြစ်နေမှန်းမသိပါဘူးစစ်ပွဲဖြစ်နေတယ်လို့တော့ကြားမှာပါဒါပေမဲ့ယူကရိန်းမှာဖြစ်နေတဲ့ဒုက္ခဆင်းရဲအတိုင်းအတာကိုသိနိုင်မှာမဟုတ်ပါဘူး
ပြီးခဲ့တဲ့မတ်လတုန်းကနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကယူကရိန်းကကလေးငယ်တွေကိုတရားမဝင်ရွှေ့ပြောင်းတာမှာတာဝန်ရှိတယ်ဆိုဆွဲပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကလေးငယ်အခွင့်အရေးကော်မရှင်နာမင်းကြီးမာရီယာလာဗိုဗာဗလိုဗာကိုဖိုင်ဝရန်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုချင်းချန်ကယူကရိန်းအကလေးတွေအကြောင်းတင်ပြခဲ့တာပါအခုဆက်လက်ပြီးခရစ်ယာန်အမျိုးသမီးတိုက်ခါတော်ရာဆီယာမားတွေအကြောင်းပြောပါဦးမယ်အမျိုးသမီးသိခါတော်ရဆရာဘွဲ့ခံယူတာကိုကက်သလစ်အသင်းတော်ကကန့်ကွက်ထားတာပါဒီလိုကန့်ကွက်ထားတဲ့ကြားကပဲကမ္ဘာတစ်ဝှမ်းမှာအခုဆိုလို့ရှိရင်ခရစ်ယာန်အမျိုးသမီးသိခါတော်ရဆရာမ 250 အထိရှိလာခဲ့တဲ့အကြောင်း VOA အကြီးအကဲသတင်းတောက် Caroline Presutti ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ
် Blessed be the name
ကဘာတော်ဆယ်နေရာမှာပဲဖြစ်ဖြစ်ကက်သလစ်ဘာသာဝင်တွေလိုက်နာရတဲ့အခြေခံစည်းမျဉ်းတွေကတော့တူညီကြပါတယ
် Blessed
ဒါပေမဲ့အခုဝိပုစုတောင်းနေတဲ့နေရာမှာပုံမှန်နဲ့မတူတဲ့အခြေအနေတစ်ခုကိုတွေ့ရမှာပါ။ဒီဝိပုစုတောင်းပွဲကိုဦးဆောင်သူကအမျိုးသမီးတိတ်ခါရောရာဆီယာမကက်သလင်းဖြစ်နေတာကြောင့်ပါ။အမျိုးသားတွေကပဲအစစ်စစ်နေရာယူထားတဲ့ရိုမန်ကက်သလစ်သာသနာမှာအမျိုးသမီးတွေတိတ်ခါရောရာဆီယာဘွဲခံယူတာကိုကြားမြင်ထားပေမဲ့လို့သူကတော့လွန်ခဲ့တဲ့နှစ်နှစ်ကရိုမန်ကက်သလစ်တိတ်ခါရောရာဆီယာတော်ဘွဲခံယူခဲ့တဲ့အကြောင်းကက်သရင်ဘလန့်ရီတာကပြောပါရယ်
။ Every woman I know who's been ordained
ကျမတည်ထားတဲ့တိတ်ခါတော်ရဆရာဘွဲခံယူထားသူအမျိုးသမီးတိုင်းတူညီတဲ့ခံစားချက်ကြုံရတာရှိပါတယ်ဒါကတန်ရှင်းသောဝိညာဉ်တော်ရဲ့စေတော်မှုပါဒါကိုလုပ်ပါဒါလုပ်ဖို့အချိန်ရောက်ပြီဆိုတာမျိုးတန်ရှင်းသောဝိညာဉ်တော်ကမပြတ်စေတော်တာပ
ါကက်သလစ်သင်းတော်ကချမှတ်ထားတဲ့ဥပဒေအရဆိုရင်တိတ်ခါတော်ရဆရာဘွဲခံယူတဲ့အမျိုးသမီးတွေကိုအသင်းတော်ကဖယ်ခြင်းလေးရှိပါတယ်ဗာတီကန်မှာဖွင့်ထားတဲ့ကက်သလစ်တပ်ကတူကျောင်းတွင်ဌာနတွေကိုကြီးကြပ်သူသိအုပ်ဆရာတော်အခွိုင်းနက်စကီဘောက်ကတော့အမျိုးသမီးတိတ်ခါတော်ရဆရာဘွဲခံယူထားသူတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ They're going through all the motions.
ကိုရီးယားတမတ်တပင်ပွဲတွေမှာသူတို့ပါဝင်လို့ရပေမဲ့တရားဝင်တိတ်ခါတော်ရဆရာတော်တွေအဖြစ်တော့သူတို့ကိုအတိအမှတ်မပြုပါဘူး
။ Washington DC area ကဝိပုစုတောင်းပွဲမှာတော့ဝီတာအပြင်အမျိုးသမီးတိတ်ခါတော်ရဆရာဘွဲခံထားသူ၁၀ယောက်လောက်ရှိပါတယ
်။
ဒါကကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဖြစ်တယ်လို့အခုဆိုရင်ကဘာတဝမ်းမှာဒီလိုတိတ်ခါတော်ရဆရာဘွဲခံယူထားတဲ့အမျိုးသမီး250ရှိပါတယ်။တိတ်ခါတော်ရဆရာဘွဲခံယူထားတဲ့အမျိုးသမီးအများဆုံးရှိတဲ့နိုင်ငံတွေကတော့ဂျာမနီနဲ့အိုင်ယာလန်နိုင်ငံတွေဖြစ်ပါတယ်။ဒီနိုင်ငံတွေမှာအမျိုးသမီးတိတ်ခါတော်ရဆရာဘွဲယူထားသူ15ယောက်စီရှိပါတယ်။တောင်အာဖရိကနိုင်ငံမှာတော့လူမှုတရားမျှတမှုကိုအခြေခံတဲ့အသင်းတော်နဲ့အတူအွန်လိုင်းကရောလူကိုယ်တိုင်ပါဝိပုစတောင်းပွဲတွေလှုပ်ပေးနေတဲ့အမျိုးသမီးကက်သလစ်တိတ်ခါတော်ရဆရာမ3ဦးနဲ့ VOA ကစကားပြောခဲ့ရပါတယ်
။ We are not paid.to be priest
တိတ်ခါတော်ရဘွဲအဖြစ်ခံယူထားပေမဲ့ဒီအတွက်ဝင်ဝင်မရပါဘူးအဲကြောင့်ကျမတို့အလုပ်လုပ်နိုင်သေးတဲ့အရွယ်တွေဆိုရင်အပြစ်မှအလုပ်တွေကိုယ်စီလုပ်ကြပါတယ်ကျတော်များကတော့လူမျိုးရေးကြားမှဒန်းသူရေးဒါမှမဟုတ်မတန်စွမ်းအရေးစသဖြင့်လူမှုလုပ်ငန်းတွေမှာပါဝင်လုပ်နေကြသူတွေပ
ါဝိပုစုတောင်းပွဲတွေအထွန်းမှာတော့မြို့သားဖုန်းတော်ကြီးတွေကိုခေါ်တဲ့ father ဆိုတဲ့အသုံးကိုရှောင်ပြီးကြားမှအားလုံးချုံလွှမ်းနိုင်တဲ့အသုံးလုံးမျိုးကိုပြောင်းလဲသုံးကြပါတယ်အမျိုးသမီးတွေတိတ်ခါတော်ရဖုန်းတော်ဘွဲခံယူခွင့်ကိစ္စကနောက်ပိုင်းဒီနိုင်ငံကကက်သလစ်ဘာသာရေးပွဲတွေမှာအထူးခါဆွေးနွေးလာကြတဲ့အကြောင်းအရာတစ်ခုဖြစ်လာပါတယ်။ကက်သလစ်အသင်းတော်အကြီးအကဲပုံရံမင်းကြီးဖရန်စစ်ကတော့ဒါကိုလက်မခံပါဘူး
။ l'ha detto Giovanni Paolo II
အသင်းတော်အနေနဲ့လက်မခံဘူးဆိုတာပြောပြီးသားပါ။ပုံရံမင်းဒုတိယမြောက်ဂျွန်ဘောလည်းဒီအတိုင်းပဲပြောခဲ့ပါတယ်။လက်ခံစရာလုံးဝမရှိပါဘူး
။ The church in ordaining only men
မျိုးသားတွေပဲဘုန်းတော်ဘွဲခံယူခွင့်ပြုတဲ့အသင်းတော်ဟာယေရှုခရစ်တော်လမ်းပြခဲ့တဲ့အတိုင်းတိုင်နာတာဖြစ်ပါတယ
်။ဆိုလိုတာကတော့ခရစ်တော်ယေရှုရဲ့နောက်လိုက်တော်ဝက12ဦးကိုကြည့်ရင်လည်းအမျိုးသားတွေပဲဆိုတာကိုသူကပြောလိုတာပါ။တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘန်မျိုးကခရီးယန်တိတ်ခါရောရဆရာဘွဲခံယူထားသူအမျိုးသမီးဒိုင်ယန်ဝီလ်မန်ကတော့တဟာချားမှခွဲခြားဆက်ဆံမှုလို့ပြောပါတယ
်။ So separate and you're supposed to be equal.
တန်းတူညီမျှခွင့်ရှိရမှာဖြစ်ပေမဲ့မရှိပါဘူး။ခွဲခြားဆက်ဆံမှုတွေများပါတယ်။ဆိုတော့ဘာလို့လဲ။ဘာကြောင့်ဖြစ်နေရတာလဲ
။ And the church was wrong about slavery.The church
သင်တော်ဟာကျွန်ပြမှုကိစ္စမှာလဲမှားယွင်းခဲ့တယ်လို့ကိုလိုနီနယ်ချဲ့တဲ့လူရဲ့မှာလဲနေနေစူးစမ်းရှာဖွေမှုဆိုတာမျိုးနဲ့အပြစ်ကပြီးတော့မှားယွင်းခဲ့တာပါပဲအဲ့မတိုင်ခင်ကရောအခုလက်ရှိမှာပါအသင်းတော်ဟာမှားယွင်းနေသေးပါပဲ
ဝိပုစုတောင်းပွဲတွေမှာအမျိုးသမီးတွေကိုတိတ်ခါရောရဓမ္မဆရာတွေအဖြစ်တရားဝင်အသိမှတ်ပြုခွင့်ပြုတာတွေတိတ်မစားခင်ဖြစ်လာလိမ့်မယ်လို့တော့ဘယ်သူမှမျှော်လင့်မထားကြပါဘူးဘာသာရေးပွဲတော်ဆက်ကတ်မှုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ကိုတောင်မှကတိပါတာချွန်ကားပြီးတော့နှစ်ပေါင်း2000လိပါအကြာ1994ခုနှစ်မှာမှဗာတီကန်ကစတင်ခွင့်ပြုခဲ့တာဖြစ်ပါရဲ့ရှင
်ခရီးယာတိခါတော်ရဆရာမတွေအကြောင်းကိုမခင်ဖြူထွေးတင်ပြခဲ့တာပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုကြားကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇော်လ14ရက်ဗိုလ်ထုနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကဘာတော်ခီးတော်အစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်မြေကြီးဩဇာနဲ့အရင်ဆုံးစကြအောင်ပါအနာသိပ်ပြီးတဲ့နောက်ပိုင်းဒီမိုကရေစီရေးတိုက်ပွဲဝင်နိုင်ငံရေးပါတီတွေလိုပါပဲလွတ်လပ်တဲ့တောင်သူလက်ထမတမကတွေလည်းတရားဝင်လှုပ်ရှားခွင့်မရကြသေးပါဘူးဒီလှုပ်ရှားမှုထဲမှာတောင်သူလက်ထမအရေးသက်သက်တည်ထောင်လှုပ်ဆောင်ခြင်းနဲ့အဖွဲ့တွေနဲ့လက်ရှိမြန်မာနိုင်ငံအခြေအနေရနိုင်ငံရေးကိုဟာတွဲပြီးလှုပ်ဆောင်ရမယ်ဆိုတဲ့အမြင်ပွဲပြားမှုတွေလည်းရှိနေကြပါတယ်ဒါနဲ့ပတ်သက်ပြီးလေ့လာစုံစမ်းထားတဲ့ VOA အဖွဲ့ကဥက္ကမဆုံးမင်းကတောင်သူလက်မအရေးဆောင်ရွက်နေသူတွေကိုမင်းများစုစည်းတင်ဆက်ထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်တဲ့တောင်သူလက်သမားသမဂ္ဂတွေဟာတရားဝင်လှုပ်ရှား권တွေဘာမှမရတော့သလိုအဖွဲ့အစည်းစုစည်းရည်တည်ဖို့တောင်မှမလွယ်တော့ပါဘူးအဲ့ဒီအတွက်တချို့အဖွဲ့အစည်းတွေကလည်းလက်နက်ကင်တိုင်းရင်းသားအဖွဲ့တွေစိုးမိုးမှုရှိတဲ့ဒေသတွေကိုပြောင်းရွှေ့ပြီးတော့တောင်သူလယ်သမားအရေးကိုဆက်လက်လှုပ်ဆောင်နေကြသလိုတချို့ကလည်းမိမိရှိတဲ့နေရာမှာပဲရပ်တည်ပြီးအခြေအနေကိုကြည့်ကလျို့ဝှက်ပြီးတိုးတိုးသိမ့်သိမ့်လှုပ်ဆောင်နေကြတာတွေလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်တောင်သူလယ်သမားသမဂ္ဂတွေလွတ်လပ်စွာပေါ်ထွန်းရေးအတွက်ကဒီမိုကရေစီနိုင်ငံရေးအခြေအနေကောင်းတွေလိုအပ်တယ်လို့ FTUB ကမြန်မာနိုင်ငံအလို့သမားများတမကအဖွဲ့ချုပ်မှာတောင်သူလယ်သမားအရေးလှုပ်ဆောင်ခဲ့မှုတဲ့ဒေါက်တာဇော်ဝင်းအောင်ကပြောပါတယ်
ဟိုလယ်သမားတမကတွေပေါ့နော်တောင်သူလယ်သမားတွေအလို့သမားတွေသူတို့ရဲ့တမကတွေအသင်းအဖွဲ့တွေတည်ရှိမှုကတော့ဒီလယ်သမားတွေအလို့သမားတွေရဲ့အကျိုးစီးပွားအတွက်အရေးကြီးပါတယ်ဒါကတော့ညင်းလို့မရတဲ့အချက်ပေါ့နော်ဒီနေ့ခေတ်ဒီနေ့အချိန်ကတော့ခက်ခဲတွေအများကြီးရှိမှာပဲအဲဒီအလို့သမားလယ်သမားတမကတွေရဲ့ဒီစံနှုန်းပေါ့ပြောလေးဆိုလေးရှိတယ်စံနှုန်းတစ်ခုကတော့လွတ်လပ်တဲ့အလို့သမားတမကလေသမားတမကဆိုတာသူတို့ကိုယ်တိုင်ဖွဲ့စည်းပြီးသူတို့ကိုယ်တိုင်ဒီမိုကရေစီနှီးကြရွေးကောက်ထားတဲ့ရွေးကောက်တင်မြှောက်ထားတဲ့အဖွဲ့အစည်းတွေပေါ့နော်ဒီလိုအဖွဲ့အစည်းတွေလွတ်လပ်လက်လှုပ်ရှားနိုင်ဖို့အတွက်ကတော့ဒီမိုကရေစီရှိဖို့လိုအပ်ပါတယ်
တောင်သူလယ်သမားတမကတွေအနေနဲ့လက်ရှိအခြေအနေတွေအရမတူညီကြတဲ့အနေအထားမှာရပ်တည်လှုပ်ဆောင်နေကြရသလိုတောင်သူလယ်သမားအရေးတက်တက်ကိုပဲဆောင်ရွက်ရမယ်ဆိုတာနဲ့နိုင်ငံရေးကိုပါပူးတွဲဆောင်ရွက်ရမယ်ဆိုတဲ့အမြင်ကွဲပြားမှုတွေလည်းရှိနေကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံတောင်သူလယ်သမားများတမက MFU ရဲ့ဥက္ကဋ္ဌလည်းဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူပါတီအနေနဲ့ကော်မူးမြို့နယ်မဲဆန္ဒနယ်ကနေတိုင်းဒေသကြီးလွတ်တော်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတ်စုစုနွေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အစိုးရအစစ်အစက်ကကျွန်တော်တို့လယ်သမားတစ်ခုတည်းကိုပဲကန့်သတ်ပြီးတော့ဒီတစ်ခုတည်းကိုပဲလုပ်ကျွန်တော်ဆောင်ဝင်မပါနဲ့ကိုယ့်လုပ်ပဲကိုယ်လုပ်ဆိုတဲ့ပုံစံမျိုးတွေကျမတို့ကိုပြောတာရရှိတယ်။လေသမားအရေးတစ်ခုတည်းကိုပဲလုပ်တာဆိုတော့နိုင်ငံရေးနာမမတက်တက်ကဘူးဆိုရင်မဟုတ်ပါဘူး။ဒီတောင်လေသမားတွေကျင်းနဲ့ပြည်သူလူထုရဲ့စီးပွားရေးကျန်းမာရေးလူမှုရေးအကျင့်တဲ့အားလုံးဟာနိုင်ငံရေးပါပဲ။ကျမတို့ကနိုင်ငံရေးဆိုတာမျိုးကျမတို့မပတ်သက်လို့မရပါဘူး။နိုင်ငံရေးကိုကျမတို့ပတ်ကိုပတ်သက်ကမှာပါ။အဲ့တော့ဒီလေသမားအလုပ်ဟာနိုင်ငံရေးနဲ့မပတ်သက်ကဘူးဆိုတာမျိုးကတော့အထက်ပဲမရှိပါဘူး
။တပြိုင်တည်းမှာပဲနိုင်ငံရေးကိစ္စတွေကိုပါဝင်လှုပ်ဆောင်တာဟာတောင်သူလယ်သမားအရေးဆောင်ရွက်ရာမှာအားနည်းလာနိုင်တယ်ဆိုတဲ့အမြင်တွေကလည်းပေါ်ထွက်လာပါတယ်။သို့တော်လည်းတစ်ဖက်ကလည်းနိုင်ငံရေးသမားတွေကိုယ်တိုင်ကတောင်သူလယ်သမားတမကအတော်များများကိုဖွဲ့စည်းရာမှာပါဝင်ပတ်သက်နေကြတဲ့အတွက်ကြောင့်နိုင်ငံရေးကိစ္စတွေကရောထွေးနေတာဖြစ်တယ်လို့လည်းဆိုကြပါတယ်။အဲဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
မြန်မာနိုင်ငံမှာတောင်သူလယ်သမားအဖွဲ့အစည်းတွေကိုဦးစီးဦးဆောင်လုပ်ပြီးကမှဖွဲ့ပေးရတယ်နိုင်ငံရေးသမားတွေအရယ်ဖွဲ့ပေးတဲ့ခါကျတော့ဒီတောင်သူလယ်သမားအဖွဲ့အစည်းတောင်သူလယ်သမားတမကပြုလို့များများကနိုင်ငံရေးတိုက်ပွဲတွေကြားထဲမှာပဲပျော်မွေ့ခဲ့ကြရတယ်တကယ်တောင်သူအရေးကိုဟုတ်တိပတ်တိလောက်ခဲ့တာတိတ်မရှိဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်တယ်တက်ကြွတဲ့တောင်သူတွေကိုကြည့်လိုက်မှဆိုရင်လေမြေသိမ်းခံရတဲ့တောင်သူတွေကဒီမြေပြန်ရအောင်စာရင်းလို့မရရင်တပိတ်တိုက်ပွဲတွေနဲ့သွားမယ် signature campaign နဲ့ poster campaign နဲ့သွားမယ်ဆိုအစရှိတဲ့ပြင်ပေါ့အဲ့ဒီအပေါ်မှာနိုင်ငံရေးတိုက်ပွဲတွေပုံမှာပဲရောက်သွားကြတယ်တောင်သူတွေလက်ငင်းခံစားနေရတဲ့စိုက်ပျိုးရေးနှိပညာမပြည့်စုံတာတွေမြေစည်းဩဇာခန့်ချောက်တာတွေကိုမြေပြန်ရမယ့်နှိပညာတွေမတက်တာတွေ သူတို့ရဲ့ထွက်လာတဲ့တိနံတွေကိုဇေကုတ်ရှောက်ပွေးတွေသူတို့အားမဆိုင်နေတာတွေဟာလမ်းကြောင်းတွေလွဲကုန်တယ်လို့သုံးသပ်ပါတယ်သူတို့ဒီလိုလုပ်လို့အဲ့ဒီဘက်ကိုရောက်သွားလို့ကျွန်တော်အပြစ်ပြောတာမဟုတ်ပါဘူးတကယ်တောင်သူဘဝကိုတိုးတက်စေချင်တယ်ဆိုရင်တော့နိုင်ငံရေးနဲ့ကင်းနေတဲ့များကင်းပြီးကြမှာသူတို့လည်းငင်းလိုအပ်နေတဲ့လိုအပ်ချက်တွေကိုလိုက်ပြီးဖြည့်ဆည်းဖို့လိုတာပေါ့ဗျာ
တောင်သူလယ်သမားတမကတွေကိုနိုင်ငံရေးသမားတွေကဥဆောင်ဖွဲ့စည်းကြတာရှိသလိုတစ်ဖက်မှာလည်းဆန်းစပါးအပါအဝင်စိုက်ပျိုးရေးထွက်ကုန်လုပ်ငန်းရှင်ခရိုနီတွေကဥဆောင်ဖွဲ့စည်းထားတဲ့တောင်သူလယ်သမားတမကဒါမှမဟုတ်တောင်သူလယ်သမားအဖွဲ့အစည်းတွေလည်းရှိကြပါတယ်ခရိုနီတွေအကြိုက်ဖွဲ့စည်းပေးထားတဲ့တောင်သူလယ်သမားအဖွဲ့အစည်းတွေကတော့ခရိုနီတွေရဲ့ဈေးကွက်ထိန်းချုပ်ရေးကိုအထောက်အကူပြုပေးရပါတယ်ဒါနဲ့ပတ်သက်ပြီးအရင်မကွေးတိုင်းမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေရကနေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ကရင်ပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာနေရာမှာပြောင်းရွှေ့သွားတဲ့ချေးလက်မြေအဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
။တောင်သူလယ်သမားနဲ့ကျွန်တော်တို့ဒီနိုင်ငံအရေးဆိုတာလုံးဝခွဲခြားလို့မရပါဘူး။ဒီပဲတောင်သူလယ်သမားဆိုတာလည်းနိုင်ငံအရေးထဲမှာထက်ထဲဝင်ဝင်ပါဝင်တဲ့နယ်လို့ထင်ပါတယ်။တောင်သူလယ်သမားအရေးကိုတောင်သူအတွက်တည်တံ့လှုပ်တဲ့လူတွေကိုကျွန်တော်အားမပေးဘူး။ဒါတပ်မကရန်တော့ဆိုလိုတာတော့မဟုတ်ဘူးပေါ့နော်။တောင်သူလယ်သမားဟာတောင်သူလယ်သမားအရေးကိုတည်တံ့မယ်လှုပ်မယ်ဆိုတဲ့လူတွေကတော့ဒီတောင်သူလယ်သမားတပ်မကလို့ဖွဲ့ပြီးတော့သူတို့ကဘာလုပ်လဲ။ဒီဈေးကွက်ကအစားသူတို့ကထိန်းချုပ်ကစားဖို့အတွက်ကိုသူတို့ကတပ်မကတည်တံ့ဖွဲ့ထားတဲ့အစမကကြီးလည်းရှိပါရဲ့ပေါ့နော်ဒီလိုဟာတွေကြတော့တောင်သူအကျိုးကိုပြည်သူလူထုအကျိုးကိုသူတို့ကအကျိုးရှိရှိထမ်းရွက်တည်ပိုးခြင်းလို့ပြည်သူတွေကိုကူညီခြင်းလို့မဟုတ်ပဲနဲ့အလိုကျတပ်မကကြီးလည်းရှိပါတယ်ဗ
ျဒါပေမဲ့လည်းတောင်သူလယ်သမားတပ်မကတွေအနေနဲ့တောင်သူလယ်သမားအရေးတစ်ခုတည်းကိုသာလုပ်ရင်အစိုးရဘက်နဲ့ဆက်သွယ်တဲ့အခါမှာလည်းပုံမလေးစားမှုတွေရနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိကြပါတယ်အဲ့ဒီလိုလှုပ်လိုက်တဲ့အတွက်တောင်သူလယ်သမားတွေနဲ့အစိုးရကြီးအမှဘောင်းကူးဆက်ဆက်မှုပေးနိုင်ရာရောက်ပြီးနိုင်ငံရေးတွေပါလာရင်နိုင်ငံရေးပါတီတွေအလိုကျဖြစ်သွားနိုင်တယ်လို့လည်းယူဆနေတဲ့သမဂ္ဂခေါင်းဆောင်တွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းရောဒေသကတောင်သူလယ်သမားသမဂ္ဂခေါင်းဆောင်တဦးကအခုလိုပြောပါတယ်
ကျွန်တော်တို့တောင်သူလယ်သမားသမဂ္ဂဆိုတာကတောင်သူလယ်သမားခန့်ခန့်တာကိုအဓိကဦးစားပေးတင်တယ်နိုင်ငံရေးလိုဘာလို့မှဝင်ရောက်ဆက်ပြီးကျွန်တော်တို့တောင်လယ်သမားကရည်စီရက်တည်နိုင်မဲ့အနေအထားမရှိဘူးလား။တောင်လယ်သမားတပ်မကဆိုတာတောင်လယ်သမားအရေးပဲကျွန်တော်တို့တည်တံ့တော့မှရက်တည်နေပြီးတော့နေတင်နေဆရာ။တောင်လယ်သမားအရေးမဟုတ်ဘဲနဲ့တခြားခန့်ခန့်တာတွေမှာတအားဝင်ရောက်ဟိုပါနေမယ်ဆိုလို့ရှိရင်ဟိုချူစီတန်ရှင်းတဲ့ရည်ရွယ်ချက်လေးရတယ်နောက်ကြတော့တောင်သူတွေရဲ့ယုံကြည်ရမရမဲ့ကျွန်တော်တို့ကတဖြည်းဖြည်းနဲ့အားနည်းသွားတာပေါ့ဗျာ။နေရာတကာဝန်ပါလာတော့အစိုးရဖွဲ့စည်းရလဲယုံကြည်မှုတွေလည်းပျောက်လာတော့အဲ့တော့ဘာမှလောကကံရအဆင်မပြေဘူး။ဒီကလည်းတကူရဲ့ဟိုဇောင်းမပေးဘူးဆိုလို့မှနေရာတကာပါနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအသင်းဖွဲ့ကတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ဟိုပျောက်ကြမှာ
လက်ရှိစစ်ကောင်စီအုပ်ချုပ်နေစဉ်မှာတော့တောင်သူလယ်သမားတပ်မကတွေနဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိပေမဲ့လည်းတရားဝင်လှုပ်ရှားမှုအားလုံးကိုတော့လုံးလို့မရကြတော့ပါဘူး။အရင်စစ်အစိုးရတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တွေမှလည်းအသင်းအပင်ဖွဲ့စည်းနိုင်မှုဆိုတဲ့ခေါင်းစဉ်အောက်ကပဲဖွဲ့စည်းခွင့်ပြုထားပါတယ်။ဒါပေမဲ့လည်းတပ်မကဆိုတဲ့အတုံးနှုံးကိုတော့စာအပြည့်ခွင့်ပြုပေးခြင်းမရှိပါဘူး။အဲ့ဒီလိုအနေအထားတွေကြောင့်သမဂ္ဂဆိုပြီးမိမိဘာသာပြန်လဲခေါ်ဆိုပြန်လဲသတ်မှတ်ကြတာဖြစ်ပါတယ်။ဒါအပြင်1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့နေ့ကိုအစွဲပြုသတ်မှတ်တဲ့တောင်သူလယ်သမားနေ့ကိုလည်းတောင်သူလယ်သမားသမဂ္ဂတော်တော်များများကပြီးခဲ့တဲ့စစ်အာဏာသိမ်းတဲ့အချိန်အထိအသိအမှတ်ပြုပြီးတောင်သူလယ်သမားနှီးနှောပလဲပွဲတွေပြုလုပ်ကြတာလည်းရှိပါတယ်။ဒါကိုတောင်သူလယ်သမားတပ်မကတချို့ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေ့အပါအဝင်ထူးခြားတဲ့နေ့တွေတဲကမှတောင်သူလယ်သမားနေ့အဖြစ်ပြန်လည်သတ်မှတ်ကြဖို့ဆွေးနွေးစဉ်းစားနေကြခြင်းမှာစစ်အာဏာသိမ်းမှုကြောင့်အဲ့ဒီအစီအစဉ်တွေပြတ်ကုန်ခဲ့ကြရပါတယ်ခင်ဗျာ
ကိုခမောင်ဆိုမင်းရဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံရဲ့လက်ရောက်လို့လာပါပြီအမေရိကန်သမ္မတဟောက်ဒေါ်နယ်ထရမ့်ဟာဒီနေ့အင်ကာနေမှာနိုင်ငံတော်ရှုဝဲမှတ်တမ်းတွေကိုသူ့နေအိမ်မှာတိတ်ဆိတ်ခဲ့တာနဲ့ပတ်သက်ပြီးပြည်မှုကျူးလွန်တယ်လို့သူ့ပေါ်တရားစွဲတင်လိုက်ပါတယ်။သမ္မတဟောက်ပေါ်စွဲချက်တင်တာနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးအရထုံးနှံ့မှုဖြစ်တယ်မဖြစ်ဘူးဆိုပြီးပါတီနည်းအကြအငင်းပွားမှုတွေလည်းပြင်းထန်နေတာပါ။ VOA သတင်းတော် Veronica Balderas Eagles CS ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးထားပါတယ်။
The whole thing is a witch hunt. သမ္မတဟောင်းဒေါ်နယ်ထရမ့်အင်္ဂါနေ့ကျရင်ဖလော်ရီဒါတရားရုံးမှာလာရောက်ထွက်ဆိုရမှာနဲ့ပတ်သက်လို့အများပြည်သူကြားသဘောထားအမျိုးမျိုးကွဲနေကြပါတယ်။နိုင်ငံတော်ကာကွယ်ရေးဆိုင်ရာလျှို့ဝှက်မှတ်တမ်းမှတ်ရာတွေကိုရည်ရွယ်ချက်ရှိရှိနေမှာတိမ့်ဆက်ထားမှုပူပေါင်းကြံစီမှုလုတ်ပိုင်ခွင့်အသုံးချပြီးတော့တရားရေးဆိုင်ရာကိစ္စတွေမှာဝင်ရောက်ဆွတ်ဖက်ဟန်တားမှုမလျော်ကန်တဲ့သတင်းအမှားတွေကိုဖြန့်ချိမှုအပါအဝင်အမှုပေါင်း38မှုနဲ့ဆွဲချက်တင်ခံထားရတာပါ။ထရမ့်ကိုထောက်ခံသူတွေကတော့သမရဟောင်းအပေါ်နိုင်ငံရေးထိုးနှက်မှုအဖြစ်ရှုမြင်ကြတာပါ
You're accusing the guy of being
သူတို့တချို့လုတ်တယ်ဆိုပြီးဆွဆွဲလိုက်တာကြောင့် Donald Trump ပေါ်ကျွန်တော်ထောက်ခံတာတွေပြောင်းလဲတော့မှာမဟုတ်ပါဘူးအပြစ်ရှိကြောင်သက်တည်မပြနိုင်သေးတဲ့ဖြင့်သူဟာအပြစ်မှုကင်းစင်သူတူပါဒါပေမဲ့လည်းအခုခါ Republican အများစုကဥပဒေကိုနိုင်ငံရေးလက်နက်အဖြစ်ယုံကြည်လက်ခံထားတာနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဘာမှမလုပ်ပေးနိုင်တာကိုစိတ်မကောင်းဖြစ်မိပါတယ်
နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုနေမှာသိမ်းဆီးခဲ့တာနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူး Jake Smith စစ်ဆေးခဲ့တာဟာနိုင်ငံရေးအရာထိုးနှက်တဲ့ဆိုတော့အနေအထားတစုံတရာမတွေ့ရတဲ့အကြောင်းခုခံပြောဆိုသူတွေလည်းရှိပါတယ
်။ And although President Trump went on the offensive
မင်းများသမ္မတ Trump ဟာတရားရေးဌာနပေါ်တိုက်ခိုက်ပြောဆိုသလို FBI ပေါ်အသုံးစိတ်ဖြတ်တောက်ဖို့တောင်းဆိုခဲ့ပါလေ။ဥပဒေကြောင်းအရသူ့မှာပြေးဝခုခံပိုင်ခွင့်ရှိတယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ခိုင်မာထောက်ပြချင်ပါတယ်။အစိုးမှာတော့သူ့အပေါ်ဆွဲချက်တင်တဲ့အမှုတွေဟာကြိုးကြောင်းစီလျော်ရဲ့လားပြည်တော်စုရာဇဝမှုဥပဒေကိုကျူးလွန်ဖောက်ဖျက်တာမျိုးရှိမရှိဆိုတာနဲ့ပတ်သက်ပြီးသူ့လိုကိုယ်လိုအမေရိကန်နိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့ဂျူရီအဖွဲ့ကနေဆုံးဖြတ်မှာပေါ့
ဒေါ်နယ်ထရမ့်ကတော့သူဟာလုံးဝအပြစ်ကင်းစင်သူဖြစ်ကြောင်းသူပိုင် Truth လူမှုကွန်ရက်မှာရေးသားပါတယ်အမေရိကန်သမိုင်းမှာဘယ်သမရမှလည်းအခုလို Federal တရားရုံးကနေဆွဲချက်တင်တာမျိုးမရှိခဲ့ဘူးပါဘူးထရမ့်ကိုယ်တိုင်စိတ်ကြိုက်ခံခဲ့တဲ့ရှေ့နေဂျုံဟောင်းဝီလျံဘာကတော့ထရမ့်ရဲ့ခရမ်းရမ်းပြုမှုပြောဆိုခဲ့တာတွေနဲ့ပတ်သက်လို့အပြင်းထန်ဝေဖန်ပါတယ်
battle plans for an attack
တတိုင်းပြည်တပြည်ကိုတိုက်ခိုက်မဲ့စစ်ရေးအစီအစဉ်ကိုနိုင်ငံကာကွယ်ရေးဌာနရဲ့စစ်လက်နက်ပိုင်ဆိုင်မှုအချက်အလက်တွေဟာ Donald Trump ပိုင်ပုံကိုရေးစာရွက်စာရမ်းတွေမဟုတ်ပါဘူးအစိုးရအနေနဲ့တာဝန်တိတိပြုမှုဆောင်ရွက်ရပါမယ်ဒီစာရွက်စာရမ်းတွေပြန်အပ်ဖို့အချိန်တွေသူ့ကိုပေးထားခဲ့ပါတယ
်လာမယ့်2024သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ် Trump ဟာထောက်ခံမှုအများဆုံးရနေတာပါတချို့ကိုယ်စားလှယ်လောင်းတွေကလည်း Trump ဘက်ကမှန်တယ်ဆိုပြီးတော့ယူဆနေပါတယ်
I personally have no faith in
the society ကိုကျွန်တော်ကယုံကြည်မရှိပါဘူး။တကယ်လို့ဒါကမှန်တယ်ဆိုရင်တော့အင်တာနက်မှာစိုးရတဲ့ဆုံးဖြတ်ချက်လို့ထင်ပါတယ်။တကယ်လို့မှန်တယ်ဆိုရင်တော့မှလည်းခြေကံအဖြစ်ဆုံးဖြတ်ချက်မှားယွင်းတာနဲ့ဥပဒေချိုးဖောက်တာကိုရောလိုက်လို့မရပါဘူး
။ Trump သာအပြစ်ရှိကြောင်းဆုံးဖြတ်ခံရမယ်ဆိုရင်တော့သူဟာထောင်ဒဏ်ကျခံရနိုင်ပါတယ်။ဒါပေမဲ့လည်းတရားရေးဆိုင်ရာကြွမ်းကျင်သူတွေကတော့အခုလိုအခြေအနေတွေကြောင့်သမ္မတရွေးကောက်ပွဲမှာ Trump ပါဝင်ရှင်ပြိုင်လို့မရဘူးဆိုတဲ့ဥပဒေမျိုးတော့မရှိတဲ့အကြောင်းထောက်ပြပြောဆိုပါရခင်ဗျာ
။ကိုအောင်တင်ပြပေးသွားခဲ့တာပါ။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွင် Social Media ပေါ်မှာလူကြည့်များတဲ့သတင်းလူလူတွေကိုပြောပြချင်ပါတယ်။အရောက်သေးအလဆုံးခရမ်းရောင်ဆွဲပန်းရောင်စိန်နှုံးကြီးတရုံးကိုလေလံစင်းအမြင့်ဆုံးနဲ့ရောင်းလိုက်ရပါတယ်။အိန္ဒိယမှာတော့တကီလိုဒေါ်လာ1200တန်ဂျပန်ရဲ့တီးစိုက်ပျိုးရောင်းချနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေကိုမအေးတန်တာကျော်ကတင်ပြထားပါတယ
်လန်ဒန်မြို့တော်ကပူပြင်းတဲ့နေရောင်အောင်မှာဘေးရင်အဆောင်တက်သားတွေမူးလဲကုန်ကြတာပါချပ်ပင်မွေးနေ့ပွဲအတွက်ဇွန်လ10ရက်နေ့စီရေးပြအခမ်းအနားဝတ်ဆောင်ပြေလက်ကျင့်နေကြတာဖြစ်ပါတယ်။ဘင်းခရအဖွဲ့ကထရမ့်ပဲမှုတ်တဲ့သူမူးလဲသွားပြီးတဲ့နောက်ကုံယုံထပြီးတော့သူ့ရဲ့ဒုရီယာကိုပြန်မှုတ်နိုင်မှုစူးစမ်းတာတွေ့ရပါတယ်။သူ့ကိုအရန်တက်သားတွေလာပြီးတော့တွဲခုံသွားရတယ်လို့မူးလဲကျနေတဲ့နောက်နှစ်ယောက်ကိုလည်းထန်းစင်နဲ့တဲထုတ်သွားရပါတယ်။စီရေးပြအခမ်းအနားအတွက်ပြီးတဲ့နောက်ဆုံးနေ့လက်ကျင့်တဲ့နေ့ကအပူချိန်30ဒီဂရီဆယ်လ်ဆီယပ်ကျော်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံကတတိယမြောက်ချားစ်ဘီရင်မွေးနေ့အထိမ်းအမှတ် Trooping of the Gala ဂုံပြူစီပြခန္ဓာတွေမွေးနေ့မတိုင်မီတရက်မှာအပိသက်ပြင်ဆင်ကြရတာဖြစ်ပြီးတော့သူတို့ဝတ်စုံပြေလေ့ကျင့်မှုကိုတော့အရှိမင်းသားဝေလင်မကစစ်ဆေးကြည့်ရှုခဲ့ပါတယ်။ဒီနေ့ဝတ်စုံပြေလေ့ကျင့်မှုကိုခက်ခဲတဲ့အခြေအနေကြောင့်လည်းပါဝင်တဲ့သူတွေအားလုံးကိုကျေးဇူးတင်ပါကြောင်းမင်းသားဝေလင်က Twitter လူမှုကွန်ရက်မှာရေးသားသွားခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတိုင်းပြည်ကိုအုပ်ချုပ်တဲ့ဘီရင်မရဲ့မွေးနေ့အစ်စ်ကဘယ်နေ့ဘယ်လဖြစ်ပါစေဇွန်လကိုမွေးနေ့အထိမ်းအမှတ်ကျင်းပဖို့တတ်မှတ်ထားပြီးတော့ Trooping of the Gala ဆေးရောင်စုံစစ်ကြောင်းဆေးရပြချီတက်မှုကိုနှစ်စဉ်ဇွန်လမှာကျင်းပတာဖြစ်ပါတယ်ဒီနေ့ကတော့ဘီရင်မွေးနေ့ပွဲကိုဇွန်လ18ရက်နေ့မှာကျင်းပတာဖြစ်ပါတယ်
ထူးတောက်ပါတဲ့စိန်ပန်းရောင်ဖြစ်ပြီးတော့ဇွန်လ10ရက်နေ့2023မှာနယူးယောက်မြို့ကလေလံပွဲမှာဒေါ်လာ 38.4 သန်းနဲ့ရောင်းလိုက်ရတာပါခဲရောင်ဆွဲတဲ့စိန်ပန်းရောင်ဒုံးကြီးက 10.59 ကရက်ရှိပြီးတော့တစ်ကရက်ကိုဒေါ်လာ 3 သန်းကျော်ရရှိတာမလို့ဒီရောင်စိန်တွေထဲမှာတန်ဖိုးအမြင့်ဆုံးရရှိတဲ့စံချိန်အသစ်တင်သွားပါတယ်သူကိုပေးထားတဲ့ဆုံးမဲ့ပန်းရောင်ဒီ Eternal Pink ဆိုတဲ့နာမည်နဲ့ live ဖြစ်ပါတယ်။တိတ်ကိုရှားပါတဲ့ပန်းခရမ်းရောင်ပါလို့စော်သည်လေးလံတိုက်ကပြောပါတယ်။ဒီစင်ကိုနောက်ကျောင်းမီခေါင်းပုံတွဲထားတာဖြစ်ပြီးတော့အတွင်းမှာလည်းအပြည့်အနာစားခင်ပါတယ်။2019ခုနှစ်မှာ DBS Company ဘိုင်း Botswana နိုင်ငံ Damsa မိုင်းကထွက်တဲ့ဒီပန်းရောင်စိန်ရိုင်းတုန်းက 23.8 ကရက်ရှိပြီးတော့သူ့ဖို့ရရှိခဲ့ပြီးတဲ့နောက်တွေးလိုက်တာ6လကြာမှတော့ရှားဖွေတွေးရှိသမျှစိန်တွေရဲ့အရောင်အလှဆုံးခရမ်းဆွဲပန်းရောင်စိန်တုံးကြီးတုံးဖြစ်ရရှိခဲ့တာပါဒီပန်းရောင်စိန်ဒီမှာဒီအရောင်ဒီအရွယ်စားအမျိုးအစားအနာကင်းကင်းရရှိဖို့ကအထူးရှားပါတာဖြစ်ပါတယ်ကမ္ဘာဈေးအစည်းအဝေးတည့်ရသေးတွေပါအိန္ဒိယနိုင်ငံအရှေ့ကျန်းစစ်တီဂရီမြို့မှာဈေးရမ်းကြီးတဲ့တည့်ရမျိုးတွေစိုက်ပျိုးဖြစ်ထွန်းပြီးတော့ပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာကျင်းပခဲ့တဲ့ဂီတန်ဂျလီတည့်ရသီးပွဲတော်မှာပြသခဲ့ပါတယ်။ဂျပန်နိုင်ငံမှာမူရင်းစင်းမြင့်ပေါက်ဖွားတဲ့မီယာဇာကီမျိုးကိုအစွဲပြုပြီးတော့မျိုးနာမည်မီယာဇာကီတည့်ရသီးလို့ပဲမှတ်ခေါ်တာဖြစ်ပါတယ်။ဂျပန်နိုင်ငံကဒီတည့်ရသီးမျိုးကိုအိန္ဒိယရှေ့ပိုင်းမှာယူပြီးတော့စိုက်ပျိုးတာပါ။တည့်ရစိုက်ပျိုးသူတူကဘင်္ဂလားဒေ့ရှ်နိုင်ငံကနေသူတို့အိန္ဒိယကိုမျိုးယူလာပြီးတော့ခိုင်းဆက်တဲ့နည်းနဲ့အစမ်းသဘောစိုက်ပျိုးကြီးခဲ့တာမှာအတိတော်တော်အောင်တဲ့အတွက်သူလည်းအံ့ဩခဲ့ရပါတယ်။တည့်ရသီးအလေးချိန် 1 ကီလိုဂရမ်ကိုဒေါ်လာ 1,200 မြန်မာငွေနဲ့ဆိုရင်တော့ကာလာပေါင်စင်ကျပ်သိန်း 25 သိန်းကျော်ဈေးရှိပါတယ်။ဒီတည့်ရသီးရဲ့အယောင်ကတော့အနည်းအသားကခရမ်လိုမျိုးနွံ့ညံ့ပြီးတော့အရသာကချိုပါတယ်။တခြားတည့်ရသီးမျိုးကွဲအများပြားလဲဒီပွဲတော်မှာပြသထားပြီးတော့လာလေတဲ့သူတွေအမီးစားချင်နိုင်ပါတယ်။ဇွန်လ4ရက်နေ့မှာပဲမြောင်းဝင်ကြီးကိုကိုအသက်50ပြည့်သွားခဲ့ပါတယ်။ဖြူတင်နိုင်ငံတရိတ်ဆန်ယုံတေယုံကအသက်အရှည်ဆုံးနိုးတိုက်တရဝါဖြစ်ပြီးတော့သူ့ရဲ့မွေးနေ့ကိုဇွန်လ4ရက်နေ့ကဆင်နွှဲခဲ့တာပါ။သူ့ထက်အသက်ငယ်တဲ့တငယ်ချင်းတွေဖြစ်တဲ့ Phil Grant နဲ့ Elvis Tu နဲ့အတူသူ့ရဲ့အကြိုက်ဆက်လက်ရွံ့တဲ့ Cherry ခရမ်းကျင်တွေစားခဲ့ရပါတယ်။ချင်ပန်စီမြောင်းဝင်နေရဲ့ပညာတက်တန်းက33နှစ်ဖြစ်ပြီးတော့ကိုကိုကတော့အခုထိတာမန်မြောင်းဝင်နေတဲ့ဆယ်စုနှစ်တခုမကအသက်ပိုရှိနေတာဖြစ်ပါတယ်။သူမှအသက်ကြီးလို့လေးဘက်နာယောဂနည်းနည်းရှိတာကလွဲလို့အသက်ရှည်ပြီးတော့ကျန်းမာတယ်လို့အငယ်အကောင်လေးတွေနဲ့အမိလိုက်ပြီးတော့တန်တုံးမြန်တုံးဖြစ်ပါတယ်။ကိုကိုကသူ့ရဲ့ဘဝတက်တန်းတစ်ချောင်းမှာတော့အိမ်၃ချိန်ပြောင်းခဲ့ရတာပါ။ Deadly Trace ဆန်ယုံကနေပြီးတော့ London အဲ့ဒီ London Trace ဆန်ယုံကနေမှအသက်33နှစ်မှာ Britain ကအခြေဆုံး Whipsnake Trace ဆန်ယုံကိုရောက်လာခဲ့ပါတယ်။သူကအဲ့ဒီ Whipsnake Trace ဆန်ယုံကြီးရဲ့တက်ကြီးရွှေရည်တူအုပ်စုတွေရောက်လာပြီးတော့အဲ့ဒီမှာဂျိုးချာငယ်ကြီးClides ကတော့ဇူလိုင်လမှာ53နှစ်ပြည့်မှာပ
ါမေတ္တာကြောပြောပြတဲ့တမနစ်သတင်းတိုလေးတွေပါအခုဆက်ပြီးကဘာတရာခီသွားလိုက်ကြအောင်ပါဘရာဇီးလ်နိုင်ငံ Rio de Janeiro မြို့မှာအမျိုးစိတ်တက်တော်ဥယျာဉ်ကြီးတွေရှိတာကြောင့်မြို့ရဲ့သဘာဝအေးချမ်းမှုကိုအချိန်မီထိတွေ့ခံစားနိုင်ကြပါတယ်မဆုမြတ်မွန်ခေါ်ရာ Rio မြို့ကိုလိုက်ကြအောင်လားခင်ဗျာ
ဘရာဇီးလ်နိုင်ငံကလူဦးရေ73သန်းထက်မနည်းရှိတဲ့ရီယိုဒီဂျနေရိုမြို့မှာဧက8300လောက်ကျဲဝင်းနဲ့ဒီယူကာတက်တော်ကြီးရှိပါတယ်။ဒီယူကာအမျိုးသားတက်တော်ဥယျာဉ်ကြီးကိုကမ္ဘာအကျယ်ဆုံးမြို့ပြတက်တော်ကြီးတစ်ခုလို့လည်းပြောကြပါတယ်။ရေတံခွန်တွေ၊ထောင်ချီတဲ့သစ်ပင်နဲ့ပန်းမျိုးစိတ်တွေ၊ငှက်တွေ၊ကုန်းတွေ၊ရေနေတဲ့တဝါတွေ၊တွားတွားတဲ့တဝါတွေစသဖြင့်နိုးတိုက်တဲ့တဝါမျိုးစိတ်ပေါင်းကလည်း350ကျော်ပါတယ်။အခုလိုရီယိုဒီဂျနေရိုမြို့ကြီးထဲမှာတဲ့တဘာဝကိုအနီးကပ်ခန်းစားနိုင်တာမို့ဒီယူကာတက်တော်ဥယျာဉ်ကြီးစီကိုနှစ်ဆင်လာလေကြသူကသုံးသန်းထက်မနည်းရှိပါတယ်။မြို့ကန်တွေအတွက်ကလည်းနေ့စဉ်ဘဝအမောတွေပြေပျောက်စေဖို့အတွက်ခဏတာလာရောက်အပန်းဖြေတဲ့နေရာတစ်ခုဖြစ်နေပါတယ်
။ Quando você está no meio da floresta, você se sente mais humano.
တက်တော်နဲ့ရောက်လာတော့မှလူတစ်ယောက်လိုပို့ပြီးတော့ခန်းစားမိပါတယ်။လမ်းတွေလည်းလျှောက်ရတယ်၊ရေစည်းတံတွေလည်းကြားရတယ်။တဘာဝနဲ့ထိတွေ့ရပါတယ်။ပြည်စံတွေကိုမြင်ရတွေ့ရတော့မှဒီကဘာကြီးထဲမှာ ကိုယ်လည်းအသက်ရှင်နေတဲ့သူတယောက်ဖြစ်တယ်ဆိုတဲ့ခံစားချက်မျိုးဖြစ်ရပါတယ်။မြို့ပြမှာဆိုဒါမျိုးတွေမခံစားဘူးဗျ
။ရေတံခွန်ကရေစည်းကြတံတွေနဲ့အတူဘေးမဲ့သွားလာစားတောက်နေကြတဲ့တိရစ္ဆာန်တွေကိုလည်းမြင်တွေ့ရမှာပါ။ပိန်းနေသည့်တွေကိုအာရပါရစားနေကြတဲ့ကပ်ပူချင်မြောက်တွေကြမှာတိုက်ချိကျမ်းမာရေးလက်ကျင်ကန်လုံနေကြသူတွေလည်းရှိပါတယ်။
Ao praticar o Tai Chi Chuan, nós temos o objetivo de desenvolver sensibilidade para o Qi, que é a energia vital.
Tai Chi Le Jin ne ka atwe a rei ko ti nyae aw su si bi, sei yo ko ba ngain chae aw lou cha ya ba de. Aku lo tit daw de ma Le Jin ne ka po bi a yon su sai lo ya ba de.
Thuro phwe ka ro da pat cha ta ne ko ni ni dai di ko la pi lo Tai Chi Le Jin cha ba de. Di pya Alexandre ga di ma la pi Le Jin ni da a nyin 30 jaw ni bi lo pyo ba de. Di nya ko Tai Chi Plaza lo raw ma tu ga name pe tha ba de.တဲ့တော်ရီထဲမှာအခုလိုကျမ်းမာရေးလေ့ကျင့်ခန်းလုပ်တဲ့အချို့ကတော့သင်တန်းပြီးသွားတဲ့အခါမှာသဘာဝရေဒီဂွန်တွေထဲမှာရေစင်းချိုးနိုင်ကြတာပါ။အ
ဲမှာ practice altamente assim indicada pro praticante.
တိုက်ချီလေ့ကျင့်ပြီးသွားတဲ့အခါတစ်တော်ထဲမှာလမ်းလျှောက်တာရေဒီဂွန်မှာရေစင်းချိုးတာတွေလုပ်နိုင်ပါတယ်။ကိုယ်ခံပညာလေ့ကျင့်ကြသူတွေအတွက်လည်းဒီလိုနီးတဲ့လေ့ကျင့်မှုတွေကိုအဆုံးသတ်တာသိပ်ကောင်းတဲ့လေ့ကျင့်ဖြစ်ပါတယ
်။ Rio de Janeiro လို့မြို့ပြကြီးမှာနေထိုင်ကြသူတွေအတွက်အခုလိုမျိုးလွယ်လွယ်ကူကူနဲ့သဘာဝကိုအနီးကပ်ခံစားနိုင်တာကသိတ်ကိုထူးခြားမှုဖြစ်တယ်လို့မြို့ကန်တွေကမှတ်ယူထားကြပါတယ်
။ É um luxo, né, no meio da cidade, ter uma floresta dessa cheia.
ကိုနေတဲ့မြို့ထဲမှာကိုခုလိုရေတံခွန်တွေနဲ့သစ်တောကြီးရှိနေတာအခွင့်အရေးလိုမျိုးခံစားရပါတယ်။ဒီကိုလွယ်လွယ်ကူကူလာလိုက်ပြီးရေစင်းချိုးလိုက်ပြီးရင်စိတ်ရောကိုယ်ပါလန်းလန်းဆန်းဆန်းနဲ့ပြန်သွားနိုင်တာသိတ်ကိုကျေးဇူးတင်စရာဖြစ်ပါတယ်။
စီကားတက်ဝင်နေတဲ့မြို့ပြကနေခဏတာစိတ်အပန်းဖြေနိုင်ဖို့အတွက်ဒီဂျူကတစ်တော်ဥယျာဉ်ကြီးထဲမှာယောဂလေးခြင်းကလှုပ်သူတွေတရားမှတ်သူတွေအပြင်အတန်လေးခြင်းကလှုပ်သူတွေကိုလည်းတွေ့ရနိုင်ပါတယ်။ကိုရိုင်းအဆိုတော်တယောက်ဖြစ်တဲ့ဆီယာမားကခံစားချက်ကိုအတန်နဲ့ရှင်ဖွင့်တဲ့လေးခြင်းကကိုတင်ကြားပေးနေတာဖြစ်ပါတယ
်။A ideia é usar os ambientes naturais, a floresta, como uma ferramenta de
တဘာဝပဝင်ကျင်ပတ်လေဝိုင်းနေတဲ့တတော်တွေမှာအတန်လေးချင်မှုအပြည့်ဝအာယုံဆိုင်ပြီးတော့လုံနိုင်ပါတယ်။စိတ်ထဲမှာပေါ်တဲ့အတိုင်းအပြည့်မှာအတန်ထွက်ပြီးတော့စိတ်နဲ့ကိုယ်ကိုဆက်ဆက်ပြီးလေ့ကျင့်လို့ရပါတယ်ရှင
်
ဒီဂျူကတတော်ကြီးတဲ့မှာ19ရာစုတုန်းကကော်ဖီပင်တွေကိုစိုက်ပျိုးခဲ့ကြခြင်းတုန်းကတစ်ပင်အများအပြားခုတ်လဲခံခဲ့ရပါတယ်။ကော်ဖီစိုက်ပျိုးမှုအလုံးမဖြစ်တာကြောင့်တခြားမြို့ကိုလုပ်ငန်းတွေပြောင်းသွားချိန်မှာတော့ဒေသခံတွေကဒီတတော်ကြီးမှာတစ်ပင်တွေကိုပြန်လဲစိုက်ပျိုးပြီးတော့ထိမ့်သိမ်းရေးတွေလုပ်ခဲ့ကြပါတယ်။ဒါရီမကမြို့အတွက်တန်ရှင်းရေးအရင်းအမြစ်တွေကိုထိမ့်သိမ်းထားတဲ့ဆရာကိုလည်းသဘောပေါက်ခဲ့ကြပါတယ်။ဒါကြောင့်ဒီဂျူကတတော်ကြီးနဲ့သူ့ရဲ့ညီနောင်ဖက်ဒရာဘရန်ကာပြည်နယ်တစ်တော်ဥယျာဉ်ကြီးတွေထဲမှရေကာတာတွေကိုလုပ်ခဲ့ကြပါတယ်။အဲဒီကနေပတ်ဝန်းကျင်ရပ်ကွက်တွေကိုရေရီပေးဝေနေပါတယ်
။ A história da nossa floresta aqui do Parque Estadual da Fada Branca, ela tá muito ligada.
ဖက်ဒရာဘရန်ကာဥယျာဉ်ကြီးနဲ့တစ်တော်ကြီးရဲ့သမိုင်းကိုပြောရရင်ရေတန့်စင်ရေလုပ်ငန်းကအဓိကကျပါတယ်။မြေတွေကိုထိန်းသိမ်းဖို့တစ်တော်ကြီးထဲမှရေတန့်စင်ရေနေရာကြီးကိုဒီမှာစောက်ခဲ့ကြတာဖြစ်ပါတယ်
။အပင်နဲ့တရိတ်ဆန်တက်ရှိမျိုးစုံနေထိုင်နေကြတဲ့ဒီဘေးမဲ့တစ်တော်ဥယျာဉ်ကြီးထဲမှမိသက်ဌာနကဖမ်းမိတဲ့တော်ရိုင်းဒိဋ္ဌန်တွေကိုလည်းမကြခဏလာရောက်လွှတ်လေးရှိပါရယ်ဒီနေ့လဲအစိတ်ပြင်းတဲ့ကော်ရာမွေပေါက်ကလေးကိုပါခရိန်ဂျာကလွှတ်ပေးနေပါရယ
် Essa é uma cobra coral, amicrurus coralinos, né, uma cobra
peçonhenta. အစိတ်ပြင်းတဲ့မွေမျိုးဖြစ်ပါရယ်ဒီဥယျာဉ်ထဲမှာဒီလိုမျိုးတွေကတော်တော်လေးပေါ်ပါရယ်ဒီဥယျာဉ်ကြီးဖြစ်တည်နေဖို့အတွက်သိအရေးကြီးတဲ့သတ္တဝါတွေဖြစ်ပါရယ်ဒီတတော်ထဲမှာဘေးမဲ့လွှတ်ပေးနိုင်ဖို့မိသက်ဌာနကယူလာတာဖြစ်ပါရယ်
ဒီမွေလေးတွေကစိတ်ပြင်းပေမဲ့မြေကြီးအောက်မှာအနေများတဲ့အတွက်သစ်တောကိုလာကြတဲ့လူတွေအတွက်တော့သိပ်ပြီးတော့အန္တရာယ်မရှိလာပါဘူး။ဒါပေမဲ့ဒီကိုလာကြသူတွေအနေနဲ့ကိုသွားတဲ့လမ်းကိုသတိနဲ့သွားလာဖို့လည်းအကြံပြုထားပါရယ်။ရီယိုမျိုးကြီးကခေါင်းရှုပ်ဆရာပတ်ဝန်းကျင်ကိုခဏကြာမိထားပြီးတဘာဝကိုခံစားချင်သူတွေကတော့အခုလိုသစ်တောတွေတဲ့ကိုတကူးတကားကိုလာနေကြတာဖြစ်ပါရယ်။
Eu acho que é essencial pra gente ter uma vida boa e a gente sempre tá em contato com a natureza.
Logo assim ninguém ကိုခံစားခြင်းနဲ့ဆိုရင်တဘာဝနဲ့ထိတွေ့နေဖို့မဖြစ်မနေလိုပါတယ်။တဘာဝတရားကိုခံစားပြီးရေကုန်တွေမှာရေဆင်းချိုးရတာကိုကျွန်မသိမှတ်ပါတယ်။လူတိုင်းတာမျိုးခံစားကြည့်တဲ့လို့လည်းထင်ပါတယ်။တကယ်ကိုစိတ်အေးချမ်းလန်းဆန်းတဲ့ရတာကိုခံစားရမှာပါ
။ Brazil နိုင်ငံရှေ့တောင်ပိုင်းမှာတည်ရှိတဲ့ Rio de Janeiro မြို့ကလှပတဲ့ပင်လယ်ကမ်းခြေတွေတက်ဝဲလှုပ်ရှားနေတဲ့မြို့အငွေအသက်တွေနဲ့ဝေးရကိုခဏတာသွားချင်သူတွေအတွက်ကတော့မ
မြို့ရဲကအမြဲဆိုင်တစ်ပင်တွေနဲ့တောင်တန်းတွေရှိတဲ့သဘာဝတစ်တော်တွေစီကိုအချိန်မရွေးသွားလာနိုင်ကြပါတယ်။မြို့ပြကြီးထဲမှာရှိနေတဲ့တစ်တော်ဥယျာဉ်ကြီးတွေကရီယိုမြို့ကန်တွေအတွက်တော့စိတ်ပင်ပန်းမှုတွေကိုပြေပြအောင်လုပ်ပေးနိုင်တဲ့ oasis တွေဖြစ်နေပါတယ်ရှင်။ကျွန်မဆုမြတ်မောင်ပ
ါ။မဆုမြတ်မောင်ရဲ့ခီးသွွားအစီအစဉ်ဖြစ်ပါတယ်။VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကို VOA အင်တာနက်စာမျက်နှာမှာလည်းလွယ်တကူဖတ်ရှုနိုင်စေနိုင်ကြပါရခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုသားညူကပြောပြပေးပါဦးမယ
်။အမေရိကန်ပြည်တော်စုရဲ့ထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကိုမလွှဲဘဲနဲ့ထိမ့်သိမ်းထားတဲ့အနေနဲ့ပတ်သက်ပြီးတော့ဒီဆွဲချက်တွေမှာသူအပြစ်မရှိဘူးလို့သမ္မတဟောင်းဒေါ်နယ်ထရမ့်ကတရားရုံးမှာလည်းထွက်ဆိုပါရယ်။သမ္မတတာဝန်ကုံဆုံးပြီးတဲ့နောက်လျှို့ဝှက်မှတ်တမ်းတွေကိုမလွှဲပြောင်းတာမမှန်ကန်ကန်ထိမ့်သိမ်းတာတွေနဲ့ဆက်ဆက်ပြီးတော့သမ္မတထရမ့်ကိုဆွဲချက်38ခုနဲ့ဂျူရီဖွဲ့ကဆွဲဆိုထားတဲ့ပေါ်မှာဖလော်ရီဒါပြည်နယ်မိုင်းမီမှာရှိတဲ့ဖက်ဒရယ်တရားရုံးမှာသူကလာရောက်ထွက်ဆိုတာဖြစ်ပါတယ်။သမ္မတဟောင်းထရမ့်တရားရုံးကိုလာရောက်ဖို့အတွက်တရားရုံးနီးတူဝိုက်မှာလူညုံရေးတွေထူထပ်ချထားတယ်လို့ပဲသူ့ကိုထောက်ခံသူရကနန်းလည်းတရားရုံးပြင်မှာစူဝေးပါတယ်။သမ္မတထရမ့်ဟာအခုညနေပိုင်းမှာတော့နယူးဂျာစီမှာရှိတဲ့သူပိုင်ဂေါ့ဖ်ကလပ်မှာသူ့ထောက်ခံသူတချို့ကိုမေကွန်းပြောဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ။ရုရှားကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်မှုမှာယူကရိန်းနေတိုးတက်မှုရနေပြီးတော့လာမယ့်လနေတိုးခေါင်းဆောင်တွေတွေ့ဆုံတဲ့အခါမှာယူကရိန်းပေါ်မှာစီးရဲထောက်ပံ့တွေကိုတိုးပေးဖို့ခံမှန်းတယ်လို့နေတိုးမြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ရဲ့အတွင်းမှူးချုပ်ယန်စတိုလန်ဘတ်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အင်ပီရိုမှာတွေ့ဆုံစဉ်ယန်စတိုလန်ဘတ်ကအခုလိုမှတ်ချက်ပြုပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းတပ်တွေရဲ့တံပြန်ထိုးစစ်မှာမြေပြင်မှာတိုးတက်မှုရနေပြီလို့လည်းနေတိုးအတွင်းမှူးချုပ်ကပြောပါတယ်။ဒီတနေရီယာမြို့တော်မှာနေတိုးမဟာမိတ်တွေရဲ့ထိပ်သီးညီလာခံကိုလှုပ်ဖို့ပြင်ဆင်နေပြီးတော့ယူကရိန်းကိုထောက်ပံ့ကူညီဖို့နောက်ထပ်ခြေလှမ်းတွေရှိလာမယ်လို့ခန့်မှန်းရပါတယ်။သမ္မတဘိုင်ဒန်ကတော့အမေရိကန်အနေနဲ့နေတိုးနဲ့ပတ်သက်ပြီးတော့ပိုင်းဖြတ်မှုကတော့အခိုင်အမာရှိတယ်လို့ဆိုပါတယ်။အဲဒီနောက်ယူကရိန်းကိုနောက်ထပ်စီးအကူအညီဒေါ်လာ325သန်းပေးဖို့အတွက်အမေရိကန်အစိုးရကကြေညာခဲ့ပါတယ်။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေအပေါ်မှာတရုတ်ရဲ့ဩဇာကြီးလာတာကိုတံပြန်ဆောင်းနေသူတွေဖြစ်တယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဂျနက်ယယ်လန်Janet Yellen ကပြောဆိုပါရယ် Republican ဦးဆောင်တဲ့အောက်လွှတ်တော်ဘဏ္ဍာငွေကြေးကော်မတီမှာ American ဘဏ္ဍာရေးဝန်ကြီးဂျာနာဆစ်ဆေးခံခဲ့တာဖြစ်ပြီးတော့ IMF နိုင်ငံတကာငွေကြေးရမငွေဖွဲ့နဲ့ World Bank ကမ္ဘာ့ဘဏ္ဍာဟာဒီ American စံတန်မိုးတွေကိုထင်ဟပ်စေတဲ့ဂျားဖွဲ့စည်းတွေဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီး Yellen ကပြောသွားပါရယ်ဒီဖွဲ့စည်းတွေကို American တွေကဦးဆောင်နေမှုဟာဈေးကွက်သစ်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုထိစပ်စေဖို့အတွက်အဓိကနည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါရယ်ဒီငွေကြေးဖွဲ့စည်းတွေကအထောက်ပံ့အကူအညီတွေဟာတိုးလိုမျိုးဒီပွင့်လင်းမြင်သာမှုမရှိဘဲနဲ့တစ်ဖက်ကလည်းမကြည့်တဲ့မီရှင်နိုင်ငံတွေကိုအရေးတကြီးတံပြန်ဖို့ဖြစ်တယ်လို့လည်းအမေရိကန်ဗန်နိုင်းဝန်ကြီးကပြောသွားပါတယ်။အခုလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုဩဇာလွှမ်းမှုတွေအပြိုင်ကျိုးစားနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကွာဟာချက်ကိုဗန်နိုင်းဝန်ကြီးရဲ့မှတ်ချက်တွေကထောက်ပြနေပါတယ်။ဆင်းရဲတဲ့နိုင်ငံအများပြားဟာဒေါ်လာဘီလီယံနဲ့ချီတဲ့နိုင်ငံခြားကျွေးမီတွေကိုပြန်မဆက်နိုင်တာကြောင့်စီးပွားရေးမတည်မငြိမ်ဖြစ်တာစီးပွားရေးပြည့်ဝတာတွေကိုရင်ဆိုင်ခဲ့ရပါတယ်။ဒီလိုအခြေအနေမှာပဲတရုတ်နိုင်ငံဟာကမ္ဘာအကြီးဆုံးနဲ့ဒုက္ခတွေ့တဲ့နိုင်ငံတွေကိုကျွေးမီမလျော်ပြီးတဲ့ကျွေးမီနိုင်ငံဖြစ်လာတာပါလွှတ်တော်ကော်မတီရဲ့ Republican ခေါင်းဆောင်တွေကတော့ကမ္ဘာပန်းတဲ့နိုင်ငံတွေကငွေကြေးရမငွေဖွဲ့လို့ဟာဖွံ့ဖြိုးဆဲနိုင်ငံတွေကိုစီးပွားရေးတိုးတက်အောင်လုပ်ပေးရမယ့်ရည်ရွယ်ချက်ကနေပြီးတော့လမ်းလွဲနေတယ်ဆိုပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေကိုပြောဆိုခဲ့ကြပါတယ်။ကင်ညာနိုင်ငံမှာတော့အစာငတ်ခံကူးကွယ်မှုကြောင့်အင်္ဂါနေ့မှာတော့လူပေါင်း300ကျော်သေဆုံးသွားပြီဖြစ်ပါတယ်။တစ်တော်တည်းမှာအလောင်းတွေကိုအစွဲကပြန်ဖော်ခဲ့ရတာနေပြီးတော့အခုလိုဆက်ဆက်တွေ့ရှိတာဖြစ်ပါတယ်။သေဆုံးသူတွေဟာသတင်းကောင်းဒီနိုင်ငံတကာဖျားကြောင်လို့အတိပ္ပယ်ရတဲ့ Good News International Church ရဲ့ဖျားကြောင်အဖွဲ့ဝင်တွေဖြစ်ကြပါတယ်။သူတို့ကိုယ်တိုင်ရောခလေးငယ်တွေကိုပါအစာငတ်ခံအသေးခံခြင်းအဖြစ်ကဘာမပြတ်ခင်ကောင်းကင်ဘုံကိုရောက်နိုင်တယ်ဆိုပြီးတော့ခေါင်းဆောင်ဖြစ်သူ Paul McKenzie ကဟောပြောခန်းစီခဲ့ကြောင်ဆွဆွထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှတ်သိထိုက်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Doris Smith တို့ဖြစ်ကြပါတယ်။VOA American Thai ရဲ့မနက်ပိုင်းစီစဉ်ကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.50 MHz နဲ့လိုင်းလမီတာ190ပြင် Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.